Welcome to the Voice of America in Burmese.
မင်္ဂလာနဲ့ခင်ဗျာတော်တော်ရှင်များရှင်2019ခုနှစ်မေလ19ရက်တင်းငွေရီမနက်ခင်း VOA စီစဉ်နေကိုအမေရိကန်ပြည်အစိုးရမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ24 40နဲ့51တို့ကနေတိုက်ထုံလင်းပေးနေပါတယ်ကျွန်မအီတန်စမဒီမနက်ခင်းတွေစီစဉ်နေကိုတာဝန်ယူတက်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျွန်မတင်ကြီးထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းညင်ညာပါမယ်အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေရှိနေချိန်မှာပဲပါရှန်ပင်လယ်ခွေ့ဘော်ကနေအရက်ဖက်လေယာဉ်တွေပြန်တန်းအသုံးပြုမှုမှာသတိရှိကြဖို့အမေရိကန်လေကြောင်းလိုင်းတွေကိုသတိပေးထားပါတယ်။ထိုင်းနိုင်ငံမှာတော့မူရခိုင်တစ်ခုကိုမနေ့ကဝင်ဖမ်းလာမှာတော့မြန်မာနိုင်ငံသား5ဦးကိုလက်နက်တွေနဲ့အတူဖမ်းမိခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့တဲ့သောတာရှင်နေနားဆင်ကြရမယ်ဒီမှာတော့အမေရိကန်ဖွဲ့စည်းပုံဥပဒေဆိုင်ရာအကျင့်တွေပြဿနာနဲ့ပတ်သက်ပြီးတော့
The administration has decided that they are not going to honor their oath of office.
American outlet Dr. Ogata Nancy Pelosi ကခုလိုပြောတော့တာအပါအဝင်အပြည့်အစုံကိုမကြခင်မှာနားဆင်ကြဖို့ရှိပါတယ်။ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက် American 3 Indian သင်ငန်းစာအပြင်တိုင်းလေလိုင်းစီစဉ်ကိုလည်းဒီမနက်မှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွင်တွေကိုမတ်တင်ကြီးထိုင်တဲ့ကိုညဝင်းအောင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေဆက်ဖြစ်နေချိန်မှာပါရှန်ပင်လယ်ခွေ့အပေါ်ကပြန်တမ်းမှုတွေမှာသတိထားအသုံးပြုဖို့အမေရိကန်ရက်ဖက်လေကြောင်းလိုင်းတွေကိုအမေရိကန်တန်တမန်တွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုလေကြောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ကသတိပေးချက်ကိုပထမဆုံးထုတ်ပြန်ခဲ့ပြီးတဲ့နောက်နှစ်ရက်အကြာကူဝိတ်နဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE တို့ကအမေရိကန်တန်တမန်တွေကစနေနေ့မှာသတိပေးတာဖြစ်ပါတယ်။ဒေတာရင်းမှာစီးရဲလှုပ်ရှားမှုတွေများလာပြီးနိုင်ငံရေးတင်းမာမှုကလည်းတိုးနေချိန်မှာဒီဒေတာပေါ်ကဖြတ်ပြီးအမေရိကန်လေကြောင်းလိုင်းလေယာဉ်တွေကိုမှားယွင်းပစ်မှတ်ထားလာနိုင်တဲ့အန္တရာယ်ရှိကြောင်းအကြံပြုသတိပေးထားတာဖြစ်ပါတယ်။လက်တလောရှေ့ပိုင်းနဲ့အတွင်းတင်းမာမှုတွေကြောင့်အမေရိကန်နဲ့အီရန်ကြားပဋိပက္ခဖြစ်လာနိုင်ခြင်းအပေါ်မှာစိုးရိမ်မှုတွေတိုးလာနေပါတယ်။အီရန်ရဲ့ချင်းချမှုတွေရှိတယ်လို့ဆိုပြီးဒါကိုတုံ့ပြန်နိုင်ရေးအတွက်အမေရိကန်ဘက်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲစစ်သင်္ဘောတွေနဲ့ဘုံးကျဲလေယာဉ်တွေကိုဒေတာရင်းဆစ်လွတ်ထားတာပါ။မရင်ရာမရှင်းလင်းလာတဲ့ချင်းချောက်မှုတွေကြောင့်ပဲအမေရိကန်ဘက်ကအီရန်အပေါ်မှာစီးပွားရေးအရာဒဏ်ခတ်မှုတွေပိုလုပ်ခဲ့တယ်လို့အီရန်နိုင်ငံဘက်ဂရက်မြို့တော်ကအမေရိကန်တန်ယုံကအရေးပေါ်မလို့အပ်တဲ့ဝန်ထမ်းတွေကိုပြန်လည်ခေါ်ယူခဲ့ပါတယ်။ကမ္ဘာရှေ့ချမ်းနဲ့နောက်ချမ်းကူးလူသွားလာမှုတွေမှာပါရှန်ပင်လယ်ခွေ့ကအဓိကဝင်ပေါက်တစ်ခုလည်းဖြစ်ပါတယ်။အရတ်စော်ဘွားများပြည်တော်စု UAE နဲ့ဒူဘိုင်းနိုင်ငံတကာလေးစိတ်ဟာဆိုရင်နိုင်ငံတကာခီးသွားလာရေးမှာကမ္ဘာအလို့အများဆုံးလေးစိတ်တစ်ခုလည်းဖြစ်ပါတယ်ရှင်
။အီရန်အနေနဲ့စီးရေးပြည်ပကကိုမလိုလားတာကြောင့်ဒေတာတွင်စစ်ဖြစ်လာနိုင်ခြေတွေကိုပယ်ချလိုက်ကြောင်းအီရန်ထိပ်တန်းတန်တမန်တွေကစနေနေ့မှာပြောတယ်လို့အီရန်အစိုးရပိုင်း IRNA သတင်းဌာနမှဖော်ပြပါတယ်။ပြည်ထောင်စုရပိုင်းအတွင်းအမေရိကန်နဲ့အီရန်တို့ကြားစီးရီးတင်မာမှုတွေမြင့်တက်ခဲ့ပြီးအမေရိကန်အီရန်ပိဋိပက္ခဖြစ်လာနိုင်ခြေရှိတဲ့အပေါ်စိုးရိမ်မှုတွေတိုးလာခဲ့ကြတာပါပင်လယ်ကွေ့တန်းမှာရေနံတင်သင်္ဘောကိုတိုက်ခိုက်တာကြုံခဲ့ရပြီးတဲ့နောက်အမေရိကန်ကဘက်ဂဒတ်တန်ယုံမှာရှိတဲ့သူ့ရဲ့တန်ဝန်တန်းတွေကိုဒီသတင်းပတ်အစောပိုင်းကပြန်ခေါ်ခဲ့ပါတယ်ကျွန်တော်တို့ကစစ်ကိုမလိုလားသလိုအီရန်ကိုထိတ်တိုက်ဆန့်ကျင်မဲ့နိုင်ငံမျိုးလည်းရှိမှာမဟုတ်တာကြောင့်ဒီဒေတာတွင်မှာစစ်ဖြစ်လာမှာမဟုတ်ဘူးလို့အီရန်နိုင်ငံသားကြီးဝန်ကြီးဂျဗက်ဆရစ်ကသူ့ရဲ့တရုတ်နိုင်ငံခီးစဉ်အပြီး IRNA သတင်းဌာနကိုပြောပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့အီရန်ဟာအမေရိကန်စစ်တပ်နဲ့အကျိုးစီးပွားကိုချိန်ချောက်ခဲ့တာကြောင့်ဒေတာတွင်မှာအမေရိကန်စစ်အင်အားတိုးချထားသလိုအီရန်အပေါ်ကြီးမားတဲ့စီးပွားရေးတန်ခတ်အရေးယူမှုလှုပ်ထားပါတယ်။
ရှေ့လေပိုင်းဒေတာရင်းတင်းမာမှုတွေတိုးလာချိန်မှာပဲ Exxon Mobil လုပ်ငန်းကြီးကအီရတ်နိုင်ငံဘာစရာပြည်နယ်ရင်းနှံလောက်ွက်တွေကနေသူ့ရဲ့နိုင်ငံခြားသားအလုပ်သမားတွေကိုဘေးကင်းရာရွှေ့ပြောင်းပေးထားပါတယ်။ပြီးခဲ့တဲ့တောက်ချန်နေ့နဲ့စနေနေ့အစောပိုင်းမှာဝန်ထမ်းတွေကိုဒူဘိုင်းနောက်ဘာစရာပြည်နယ်တွင်းကအင်အားဝင်းတစ်ခုမှရွှေ့ပြောင်းပေးထားတာဖြစ်တယ်လို့အီရတ်အကြီးအကဲအစိုးရတာဝန်ရှိသူတဦးနဲ့တခြားသတင်းရှင်မြေ3ခုတို့ကနေ Reuters သတင်းအေဂျင်စီကိုပြောပါတယ်။ဝန်ထမ်းတွေကိုဘေးကင်းရာပြောင်းရွှေ့မှုနဲ့ပတ်သက်ပြီးအီရတ်ရင်းနှံဆိုင်ရာတာဝန်ရှိသူတို့ကလည်း AP သတင်းအေဂျင်စီကိုအတည်ပြုထားပါတယ်။အီရတ်နိုင်ငံပိုင်ဆောက်သွားရေးကုမ္ပဏီအကြီးအကဲအီဆန်အဗ်ဒူဂျာဘာကတော့အခုလိုဘေးကင်းရာရွှေ့ပြောင်းပေးမှုက ကြိုတင်သတိထားတဲ့အနေနဲ့ယာယီဆောင်ရွက်မှုဖြစ်ပြီးအန်ဒီဖြစ်မဲ့အရေးလက္ခဏာတွေတော့မရှိဘူးလို့ပြောပါတယ်။အမေရိကန်ပြည်ထောင်စု Texas မှာရုံးဆိုင်တဲ့ Exxon Mobil ဘက်ကတော့မှတ်ချက်တစုံတရာမပေးသေးပါဘူး။အီရန်နဲ့အမေရိကန်ကြားတင်းမာမှုတွေကြောင့်အရှေ့လယ်ပိုင်းဒေသမှာပြည်ပခဖြစ်လာနိုင်တဲ့အလားအလာပေါ်စိုးရိမ်မှုတွေများလာနေတာပါ။ဒေသရင်းမှာအမေရိကန်ကသူ့ရဲ့စင်အားကိုတိုးချထားပြီးအီရန်ဟာအမေရိကန်ရဲ့အကျိုးစီးပွားနဲ့တပ်တွေအပေါ်ချင်းချောက်တယ်လို့ဆွဆွဲပြီးအီရန်အစိုးရအပေါ်စီးပွားရေးရာဒဏ်ခတ်ပိတ်ဆို့မှုကိုလည်းတိုးမြှင့်ချထားခဲ့ပါတယ်ရှင်
။ဩစတြေးလျနိုင်ငံမှာလက်ရှိအာဏာရ Conservative Party ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကတတိယမြောက်သက်တမ်းအဖြစ်စနေနေ့ရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်လူတွေကိုအံ့အားသင့်သွားစေပြီးအများကထင်ကြီးပေးနေတဲ့ဗဟုလက်ဝဲရင်းဝါဒီပါတီကတော့အာဏာနဲ့အလန်းဝေးသွားရပါတယ်။သူ့အနေနဲ့မမျှော်လင့်ဘဲကြုံရတဲ့ဖြစ်ရပ်တွေကိုယုံကြည်ကြောင်းအသက်50နှစ်အရွယ်ကွန်ဆာဗေးတစ်ခေါင်းဆောင်လက်ရှိဝန်ကြီးချုပ်စကော့မာရီဆန်ကဆစ်ဒနီမြို့မှာလူထုကိုပြောပါတယ်။မဲရီအတွက်မှုတွေမပြီးသေးဘဲတနင်္ဂနွေနေ့အထိဆက်လုပ်သွားမှာဖြစ်ပါတယ်။ကွန်ဆာဗေးတစ်ပါတီကလိုအပ်တဲ့အမတ်နေရာ150နေရာနီးပါးအထိအနိုင်ရနေတာကြောင့်အတိုက်ခံခေါင်းဆောင်ဘီလ်ရှော့တန်ကလေဘာပါတီကိုအားကိုးကြတဲ့ပြည်သူတွေအတွက်ဒီမဲရလတ်တွေကိုစိတ်ပြက်မိကြောင်းနဲ့အမှန်တရားအတွက်ခုခံပြောဆိုနိုင်ခဲ့တာအတွက်ဝမ်းမြောက်မိကြောင်းပြောသွားပါတယ်။သူ့အနေနဲ့ခေါင်းဆောင်မှုသက်တမ်း6နှစ်ပြီးရင်တော့လေဘာပါတီခေါင်းဆောင်နေရာကနေနှုတ်ထွက်မယ်လို့ပြောပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဘာအစီအစဉ်ရဲ့တင်းငင်ကွေနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။ထိုင်းနိုင်ငံနကောဖနုံခရိုင်ကလောင်လွန်မြို့နယ်အတွင်းကမူရခိုင်တစ်ခုကိုစနေနေ့ကထိုင်းရဲတပ်ဖွဲ့ကဝင်ရောက်စီးနင်းခဲ့ပြီးမြန်မာနိုင်ငံသား9ဦးကိုလက်နက်တွေနဲ့အတူဖမ်းဆီးခဲ့ပါတယ်။ရက်ွက်တွင်းကလူတွေရဲ့သတင်းပေးတိုင်ကြားချက်အရသူတို့နေတဲ့အခန်းတွဲကိုဝင်ရောက်စီးနင်းဖမ်းဆီးတာဖြစ်ပြီးမူရစေဝါရောင်းချမှုတွေကိုဆက်လက်စစ်ဆေးနေတယ်လို့လည်းထိုင်းအာဏာပိုင်တို့ကပြောပါတယ်။ပြီးခဲ့တဲ့မေလ16ရက်နေ့တုန်းကလည်းမြန်မာနဲ့မလေးရှားတို့နဲ့နေချင်းဆက်နေတဲ့ထိုင်းနိုင်ငံချွန်ဖုံးခရိုင်တွင်ကနေထိုင်းဘတ်ငွေတန်း400လောက်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား3တန်းခွဲကျော်ကိုဖမ်းဆီးရမိခဲ့သေးတာပါ။ထိုင်းနိုင်ငံမှာပြီးခဲ့တဲ့6လတာကာလအတွင်းစိတ်ကြွဆေးပြားတန်း300လောက်ဖမ်းဆီးရမိခဲ့ပြီးအဲ့ဒီထဲက3ပုံ2ပုံကတော့ထိုင်းမြန်မာနယ်စပ်ကဖြစ်တယ်လို့လည်းထိုင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်။
ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေပြန်လည်ထွက်ပေါ်နေချိန်မှာပဲအမေရိကန်ကတောင်ကိုရီးယားနိုင်ငံကိုဒေါ်လာတန်း310ကျော်တန်ဖိုးရှိတဲ့လေကြောင်းကာကွယ်ရေးဒုံးကျည်တွေရောင်းချပေးသွားဖို့အလားအလာရှိနေပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဓိကအာရှမဟာမိတ်ဖြစ်တဲ့တောင်ကိုရီးယားကစစ်သင်္ဘောတွေပေါ်ကနေပစ်လွှတ်ရတဲ့ SM-2 အမျိုးအစားဒုံးကျည်100နီးပါးကိုရောင်းချပေးဖို့တောင်းဆိုခဲ့တာပါ။ဒုံခွင်ဒုံအမျိုးအစားဖြစ်တဲ့ SM-2 ဟာထင်းကျောင်းမှုစနစ်12မျိုးပါဝင်ပြီးနှီးပညာအထောက်အကူအတွက်ကုန်ကြဈေးတွေပါပေါင်းရင်ဒေါ်လာ314သန်းလောက်တန်ဖိုးရှိတယ်လို့အမေရိကန်ကာကွယ်ရေးဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်မှု Agency DSCA ရဲ့ website မှာဖော်ပြပါတယ်။ကာကွယ်ရေးဝန်ကြီးဌာနအောက်မှာရှိတဲ့ DSCA အနေနဲ့လွှတ်တော်ရဲ့အသိအမှတ်ပြုမှုကိုရဖို့ကြာသာပတိနေ့တုန်းကလွှတ်တော်ကိုအကြောင်းကြားစာပို့ခဲ့ပါတယ်။တောင်ကိုရီးယားကဝယ်ယူခဲ့တဲ့ဒီအမေရိကန်လို့ F-35 တိုက်လေယာဉ်တွေမကြသေးမီကရောက်လာတာကိုမြောက်ကိုရီးယားဘက်ကဝေဖန်ခဲ့ပြီးနောက်အခုလိုဒုံးလက်နဲ့ရောင်းချဖို့ဖြစ်လာတာပါလက်ရှိမှာတော့တောင်ကိုရီးယားစစ်တပ်ကအမေရိကန်ဒီ Raytheon Company ကနေထုတ်တဲ့ SM-2 ဒုံးကျည်တွေကိုသုံးနေတယ်ဆိုပေမဲ့ပူပြီးဖြတ်အားကောင်းတဲ့ဒုံးကျည်မျိုးကိုအဲ့ဒီကုမ္ပဏီကထပ်ထုတ်ဖို့စ조사နေတာဖြစ်ပါတယ်
အမေရိကန်ရဲ့အခုတလော့အပြောင်းဆိုရင်းနဲ့လုံပုံကိုင်းမုံတွေကတရုတ်ရဲ့အကျိုးစီးပွားနဲ့တရုတ်လုပ်ငန်းကြီးတွေကိုအထိနာစေတယ်။အမေရိကန်ဘက်ကထိမ့်နှိမ့်သိမ့်သိမ့်ရှိဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကိုစနေနေ့ကပြောဆိုခဲ့တယ်လို့တရုတ်နိုင်ငံခြားရေးဌာနကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတရုတ်နိုင်ငံခြားရေးဝန်ကြီးကလက်ရှိနှစ်နိုင်ငံကုန်သွယ်ရေးအငင်းပွားမှုကိုအမေရိကန်ဘက်ကလွန်လွန်ကျူးကျူးမလုပ်ဖို့ပြောဆိုခဲ့ပြီးတရုတ်အနေနဲ့ကွာဟချက်တွေကိုတွစ်ဆုံဆွေးနွေးမှုနဲ့ဖြည့်ရှင်းလိုတဲ့စံတရှိနေစေဖြစ်ကြောင်း ဒါပေမဲ့ဆွေးနွေးမှုတွေမှာဒဏ်ထူခွင့်ရှိရမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့တောက်ချနေ့တုန်းကတော့အမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲအပေါ်တရုတ်ဘက်ကလေးတံပို့ပြီးတော့တင်းမာခဲ့တာပါအမေရိကန်ဘက်ကသဘောထားမပြောင်းဘဲနဲ့တော့ဆွေးနွေးပွဲတွေပြန်လုပ်လဲအတိတ်ပင်မရှိဘူးဆိုတဲ့သဘောမျိုးတရုတ်ဘက်ကပြောဆိုခဲ့တာဖြစ်ပါတယ်ရှင
်ဩစတြေးလျရဲ့ဒုဝန်ကြီးချုပ်ဟိုင်းခရစ်စတန်စတက်ကာစနေနေ့တုန်းကယာဒူးကနှုတ်ထွက်သွားပါတယ်စတက်ကာကရုရှားစီးပွားရေးလုပ်ငန်းရှင်တူအုပ်ကိုနိုင်ငံပိုင်လုပ်ငန်းတွေကန်ထရိုက်ပေးနေတဲ့ဗီဒီယိုဖိုင်ကိုဂျာမနီသတင်းစာကြီးနှစ်ဆောင်ကနေပြီးတော့ဗီဒီယိုဖိုင်ဖွင့်ချလိုက်ပြီးနောက်မှာအခုလိုနှုတ်ထွက်သွားတာပါသူကနိုင်ငံရေးအရာပြစ်မှတ်ထားတိုက်ခိုက်ခံရတာပါလို့ပြောကြလိုက်ပြီးဗီဒီယိုထဲမှာသူ့ပြုမှုပုံတွေကမှားယွင်းပြီးညံမရှိတဲ့လုပ်ရက်လို့ပြောပါတယ်ဒီနိုင်ငံရေးလှုပ်ရှားမှုကစတကယ်ရဲ့ရွှေပြောင်းအခြေချသူတွေကိုဆန့်ကျင်တဲ့ပါတီနဲ့လက်ရှိဝန်ကြီးချုပ်ဆဘစ်တင်ကတ်စ်ရဲ့ဘဟုလေယာပြည်သူပါတီတို့ပူးတွဲအုပ်ချုပ်နေတဲ့ညွန်ပေါင်းအစိုးရအပေါ်မေးခွန်းထုတ်စရာဖြစ်လာတယ်လို့နိုင်ငံရေးလေ့လာသူတွေကသုံးသပ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာနိုင်ငံရဲ့ကာကွယ်ရေးဆိုင်ရာအချက်လက်တွေကိုတရုတ်အစိုးရထောက်လှမ်းရေးစီလွှင့်ထုတ်ပေးခဲ့မှုနဲ့အမေရိကန်ထောက်လှမ်းရေး CIA အရာရှိဟောင်းတဦးကိုထောင်ဒဏ်20ချမှတ်လိုက်ပါတယ်။အသက်62နှစ်အရွယ်ကေဗင်ပက်ထရစ်မယ်လိုရီကိုတောက်ချန်နေကပဲအခုလိုပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။
Direct from Washington, the voice of America, VOA. Nothing internet ကိုညဝင်းအောင်ကသတင်းတွေကိုကြီးများပေးခဲ့ကြပါ။အခုဆက်ပြီးတော့သတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့အမေရိကန်ဖွဲ့စည်းပုံဥပဒေဆိုင်ရာအကြက်တဲပြဿနာကိုတင်ဆက်ပေးကြပါမယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဆွဲဖက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာနဲ့ဆက်ဆက်ပြီးတော့ထပ်မံလိုအပ်တဲ့ချက်လက်တွေနဲ့ထွက်ဆိုချက်တွေကိုပံ့ပိုးဖို့ထရမ့်အစိုးရအဖွဲ့ကငင်းဆူထားတာဟာအမေရိကန်ပြည်အောင်စုကိုဖွဲ့စည်းပုံဥပဒေဆိုင်ရာအကြက်အတဲကြောက်ရွံ့သွားစေတယ်လို့ဒီမိုကရက်အမတ်တွေကပြောပါတယ်။အစိုးရအဖွဲ့ရဲ့ဆုံးဖြတ်ချက်တွေပေါ်မှာလွတ်တော်ကဘလောက်ထိန်းချုပ်နိုင်တဲ့လိမ့်ဆွမ်းနဲ့ပတ်သက်ပြီးတော့အင်ပြည်တော်နဲ့လွတ်တော်ကြားမှာအငင်းပွားပွဲကြုံနေရပါတယ်။အမေရိကန်ဆိုရအဖွဲ့အတွင်းမှာအာဏာဖြန့်ကျက်မှုညှိမျှရေးနဲ့ပတ်သက်တဲ့သတင်းစာမတစ်ပုဒ်ကို VOA လွှတ်တော်သတင်းတောက် Catherine Gibson ကသတင်းပေးပို့ထားတာကိုပြောပြပေးချင်ပါတယ်ရှင်။အင်ပီရိုကိုလွှတ်တော်ကထိန်းချုပ်ဖို့ကြိုးစားရင်းနဲ့ဒီနှစ်ဖွဲ့ကြားမှာထိတ်တရင်ဆိုင်မှုတွေမကြာခဏကြိုးစားတက်ပါတယ်။အဆိုရအနေနဲ့ယာဒူးစတင်စင်တော်ကလွှတ်တော်မှာကတိပေးထားတဲ့ကြမ်းကြိမ်ဆိုချက်တွေကိုမလိုက်နာတော့ဘူးလို့ဆုံးဖြတ်ကြတာဖြစ်တဲ့အကြောင်းအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကပြောပါတယ်။
The administration has decided that they are not going to honor their oath of office.
အစိုးရအဖွဲ့နဲ့လွှတ်တော်ချားမှာထိတ်တရင်ဆိုင်မှုကပိုးပြီးတော့ခက်ခဲတဲ့အခြေအနေကိုရောက်နေပြီးတော့ American ပြည်အောင်စုဟာ constitutional crisis လို့ခေါ်တဲ့ဖွဲ့စည်းပုံဥပဒေဆိုင်ရာအကျက်သေးသေးရောက်နေပြီဖြစ်တဲ့အကြောင်းအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌ Gerald Nadler ကပြောပါတယ
်။ We are now in it.We are now in a constitutional crisis.
ထိုင်းမဲဆိုရအဖွဲ့နဲ့လွှတ်တော်ကြားမှာဘယ်အဖွဲ့ကအာဏာပိုကြီးတယ်လဲဆိုတာကိုအမေရိကန်ဖွဲ့စည်းပုံဥပဒေမှာအသေးချာပြောထားတာမရှိတာကြောင့်မဲဆန္ဒရှင်ပြည်သူတွေကြားမှာဘယ်အဖွဲ့ကိုပိုးပြီးတော့အားကိုးရမလဲဝေဝေဝါးဝါးဖြစ်နေကြတဲ့အကြောင်းအမေရိကန်ပြည်သူတရားဖြစ်တဲ့ပေါ်လီဟန်ဒီကအခုလိုပြောပြပါတယ
် There's some kind of crisis for sure. I can't say exactly.
အကျတဲ့တမျိုးမျိုးဖြစ်နေတာဆိုတာကတော့အသေးချာပါထိုင်းမဲ့ဖွဲ့စည်းပုံဥပဒေဆိုင်ရာအကျက်တဲလို့ခေါ်ရလောက်တဲ့အဆင့်ရောက်နေပြီလားဆိုတာကတော့ကျွန်မတက်အံမပြောနိုင်ပါဘူးလို့သူကပြောထားတာပါ။သမ္မတထရမ့်ကတော့လွှတ်တော်ပေါ်မှာသူ့ရဲ့သမ္မတအာဏာနဲ့လွှမ်းခြုံဖို့ကြိုးစားခဲ့ပါလေ။အမေရိကန်နဲ့မက္ကဆီကိုနယ်စပ်တတိုင်းကာဖို့စရိတ်မပေးနိုင်တဲ့အကြောင်းလွှတ်တော်ကငင်းဆန်လိုက်တဲ့နောက်ပိုင်းမှာသမ္မတထရမ့်ကနိုင်ငံတော်အရေးပေါ်ချိန်ညှိညာခဲ့ပါလေ။ဒီမိုကရက်တွေကသာအဓိကပြဿနာဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေတဆင့်သမ္မတထရမ့်ကရေးသားခဲ့ပြီးတော့ဒီသဘောထားပေါ်မှာလေ Republican Party ဝင်တွေကထောက်ခံကြပါလေ။လွှတ်တော်မှာဒီမိုကရက်တစ်အများစုရှိနေတာကသာတခုတည်းသောအကြက်တဲပြဿနာဖြစ်တယ်ဆိုတဲ့အကြောင်းအောက်လွှတ်တော်လူနည်းစုခေါင်းဆောင် Republican အမတ် Kevin McCarthy ကပြောပါတယ
် The only crisis we have is the majority of this Congress
ခွင်နေဖက်တက်သူကလက်တော်စစ်တမ်းတစ်ခုအရဆိုရင်အမေရိကန်မဲဆန္ဒရှင်အားလုံးရဲ့66ရာခိုင်နှုန်းရဲ့သဘောထားကအောက်လွှတ်တော်ဒီမိုကရက်တစ်အနေနဲ့သမ္မတကိုတရားမစွဲသင့်ဘူးလို့ထင်မိတဲ့အကြောင်းဖော်ပြထားပါတယ်မဲဆန္ဒရှင်တယောက်ဖြစ်တဲ့ David Bates ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ
် I think it's much ado about nothing I
personally အနာရှိတဲ့ဘက်ပူပြီးကြဲကြဲလွန်လွန်ပြောနိုင်တဲ့ဘက်ကိုနားယောင်တက်ကြတယ်လို့ထင်ပါတယ
်ဖွဲ့စည်းပုံဥပဒေအရချမှတ်ထားတဲ့အစိုးရစနစ်ဟာအရင်တုန်းကလည်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရပူပါတယ်ဥပမာပြောရရင်သမ္မတဟောင်း Richard Nixon ဥပဒေကိုချိုးဖောက်ခဲ့မှုတွေကြောင့်တရားစွဲဆိုခံရမဲ့အစားသမ္မတရာဒူးကလည်းနှုတ်ထွက်ခဲ့ပါတယ်ဟိုးအရင်တုန်းကလည်းကျွန်းစနစ်ပယ်လိုက်တဲ့ပြည်နယ်တွေနဲ့ကျွန်းစနစ်ကိုဆက်လက်ကျင့်သုံးနေတဲ့ပြည်နယ်တွေကြားမှာထိတ်တန့်ရင်ဆိုင်မှုဖြစ်ခဲ့ရတာကပြည်တွင်းစစ်ဖြစ်ပွားခဲ့ရပူပါတယ် ထရမ့်အစိုးရဖွဲ့ကိုတရားရုံးမှာစင့်ခေါ်ဖို့အတွက်လွှတ်တော်မှာလှုပ်ပိုင်ခွင့်အာဏာရှိတဲ့ကြောင်းဂျော့ချ်တောင်းတက္ကသိုလ်က Victoria Nurse ကပြောပါတယ
် Congress can't violate the Constitution in terms of forcing people to testify against their Fifth Amendment rights
အနေနဲ့ကိုကိုကိုထိခိုက်စေမဲ့အကြောင်းအချက်ကိုတရားခွင်မှာမပြောဘဲနေနိုင်တဲ့ဖွဲ့စည်းပုံဆိုင်ရာအခွင့်အရေးရှိပါတယ်ဒါကိုလွှတ်တော်ကဖောက်ဖျက်ပြီးအတင်းစစ်မေးလို့မရပါဘူးဒါကြောင့်လွှတ်တော်ရဲ့အာဏာကဖြန့်ကျက်နေတယ်လို့ဆိုနိုင်ပါတယ်။တမရအနေနဲ့တရားရေးဆိုင်ရာအခွင့်အရေးကိုကျင့်သုံးနိုင်ပါတယ်။လွှတ်တော်အတွင်းအများစုပါတီအလွှဲအပြောင်းမှာလွန်ခဲ့တဲ့၅လတုန်းကကျမခံမှန်းထားခဲ့တာပါ။တမရအနေနဲ့အခွင့်အရေးကျင့်သုံးနိုင်တယ်ဆိုပေမဲ့တကယ်လက်တွေ့မှာတော့ဖြစ်နိုင်ချေနေမယ်လို့တရားရုံးချုပ်ကအရေးအမှုပြခဲ့ပါတယ်။
အစိုးရလွှတ်တော်အပြင်တတိယမနိုင်ဖြစ်တဲ့တရားရေးဌာနကလည်းအဆုံးဖြတ်ပေးနိုင်ပါတယ်။ George Washington ဥပဒေတက္ကသိုလ်က Alan Morrison ကအခုလိုရှင်းပြပါတယ်
။ The real constitutional crisis will be is if a federal judge
ordered သမ္မတဒါမမဟုတ်သမ္မတရဲ့ဝန်ထမ်းတွေသမ္မတအတွက်အလွတ်လုပေးနေတဲ့သူတွေအနေနဲ့ဒီအချက်လက်တွေကိုထုတ်ပြောဖို့ပြည်ထောင်စုတရားသူကြီးကအမိန့်ချမှတ်မယ်။ဒါပေမဲ့မလုပ်နိုင်လို့သမ္မတကတမ်းမြင့်မယ်ဆိုရင်တော့ဖွဲ့စည်းပုံဥပဒေဆိုင်ရာအကြတဲ့တကယ်ကိုဖြစ်လာပါလိမ့်မယ်။
မေဆန်နာရှင်ပေါ်လီဟန်နီကတော့သူ့ရဲ့စိုးရိမ်ချက်ကိုခုလိုပြောပါတယ
် It's dividing our country so deeply and if some transparency could
ဖွဲ့စည်းပုံဥပဒေဆိုင်ရာအရေးကပြည်သူတွေကြားမှာစိတ်ဝမ်းကွဲစေနေပါတယ်လွတ်တော်နဲ့အစိုးရအတွင်းမှာဖြစ်ပျက်နေရတဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုရှိရင်ပြည်သူတွေလည်းနားလည်နိုင်ပြီးတော့ရှေ့ဆက်နိုင်မှာဖြစ်တယ်လို့သူကပြောထားတာပါပြည်သူတွေအနေနဲ့ကတော့အဆင်ပြေစွာလည်ပတ်နိုင်တဲ့အစိုးရတရက်ကိုပဲမျှော်လင့်နေကြတာဖြစ်ပါတယ်ရှင်ခုဒီကမှာတော့ဦးအောင်ခင်မြန်မာပြည်သုံးသက်ချက်ကိုတင်ဆက်ပေးကြပါရစေ။ NLD အစိုးရရဲ့အမျိုးသားမဟာဗျူဟာပညာရေးစီမံကိန်းဟာလူတိုင်းအကျုံးဝင်တဲ့ပညာရေးစနစ်ဖြစ်တယ်လို့ဆိုပေမဲ့လည်းလက်နက်ကင်ပြည်ပခဒေသကကျောင်းတွေမပါဝင်ပဲဖြစ်နေတာကိုတွေ့ရပါတယ်။ဒီအကြောင်းကိုဦးအောင်ခင်ကရေးသားထားပြီးတော့ကိုညံဝင်းအောင်နဲ့တူတင်ဆက်ထားပါရစေရှင်။
ဘယ်နာလည်းလည်းကင်ွေနဲ့ငင်းချင်ရေးဆွေးနွေးနေတဲ့ NLD အစိုးရရဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းနာပညာရေးကိစ္စကိုဖော်ပြခြင်းမရှိတာဟာထင်ရှားတဲ့အသွင်လက္ခဏာတစ်ခုလို့ဖြစ်နေပါတယ်။စာမျက်နှာ300နီးပါးရှိတဲ့ NLD ရဲ့လူတိုင်းအကျုံးဝင်တဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းနာပညာရေးကိုဆွေးနွေးထားတာမတွေ့ရပါဘူး။အခန်း30မှာကျောင်းပြင်ပနဲ့တသက်တာပညာရေးကိုဖော်ပြတာဟာအနည်းစားဆုံးဖြစ်နိုင်ပါတယ်။လက်ရှိပညာရေးစနစ်သည်တင်သူအလုံး၏လိုအပ်ချက်နှင့်ကိုက်ညီမှုအားနည်းနေသည်လို့သာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာနိုင်ငံသားအလုံးရဲ့ရည်မှန်းချက်အထူးသဖြင့်တိုင်းရင်းသားလူမျိုးအသီးသီးရဲ့ရည်မှန်းချက်တွေပါဝင်သင့်တယ်လို့ပညာရေးပါရဂူဒေါက်တာသိန်းလွင်က2019မှာထုတ်တဲ့စာရန်းတစ်စောင်မှာပေါ်ပြပါတယ်။ခေါင်းဆောင်တဦးသို့မဟုတ်အစိုးရတရက်ရဲ့ရည်မှန်းချက်ကိုတိုင်းနာလူမျိုးအားလုံးကအကောင့်ထဲပေါ်နေရတာမျိုးဟာနိုင်ငံသားတွေရဲ့လူရင်းစန္ဒနဲ့မကိုက်ညီဘူးလို့ဆိုပါတယ်။လက်နက်ကင်ပရိပခဖြစ်ပွားတဲ့ဒေတာကပညာရေးသင်ကြားမှုကိုထည့်သွင်းပေါ်ပြခြင်းမပြုတာဟာပညာရေးမဟာဗျူဟာစီမံကိန်းရဲ့အားနည်းချက်တစ်ခုဖြစ်ပါတယ်။
ပရိပကဖြစ်ပွားရဒေတာကပညာရေးအခြေအနေကိုကာလအတော်ကြာသူတေသနာလုပ်ခဲ့ကြတဲ့ဒေါက်တာအက်စလီဆောက်နဲ့ပမောက္ခမာရီလောရိုကလည်းတိုင်းရင်းသားပညာရေးနဲ့ပရိပကအကြောင်း2016မှာစာရန်ထုတ်ဖူးပါတယ်ပရိပကဖြစ်တဲ့ကချင်မွန်နဲ့ကရင်ဒေတာကတိုင်းရင်းသားပညာရေးအခြေအနေကိုကွင်းစင်လေ့လာပြီးရေးသားထားတာပါမြမယဉ်ကျေးမှုဒလေးကိုအဓိကထားပြီးမြမမှုပြုတဲ့တင်ရိုးညှို့နှမ်းတွေဟာဒေသဆိုင်ရာလိုအပ်ချက်နဲ့မကန့်ညီတာကြာပြီဖြစ်ပါတယ်။တိုင်းသားကလည်းကိုယဉ်ကျေးမှုနဲ့ဘာသာစကားကိုထိန်းသိမ်းဖို့အခက်အခဲကြကကြိုးပမ်းကြပါတယ်။ဒါကြောင့်မြန်မာပြည်မှာအစိုးရလက်အောက်ခံမဟုတ်တဲ့တိုင်းသားပညာရေးဌာနတွေရှိပါတယ်။တိုင်းသားအဖွဲ့အစည်းတွေဟာပညာရေးကိုတံပိုးထားကြပါတယ်
။တိုင်းသားပညာရေးမှာအစိုးရကြီးနဲ့လက်ပတ်တဲ့အကြောင်းကနေအစိုးရအကူအညီလုံးဝမပါတဲ့အကြောင်းအထိအမျိုးမျိုးရှိပါတယ်။အစိုးရကအသုံးပြုပေးတဲ့ကြောင်းမှာဆရာနဲ့သင်ယူကိုအယတ္တအဖွဲ့ကထောက်ပံ့တာမျိုးရှိပါသေး။တိုင်းရင်းသားလက်နက်ကိုင်ကြီးစိုးတဲ့ဒေသကအစိုးရကြောင်းကိုအယတ္တနဲ့တိုင်းရင်းသားအဖွဲ့တွေကပံ့ပိုးကူညီတာမျိုးလည်းရှိပါသေး။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွဲလို့တဲ့ ရောနောကြောင်းမျိုးဖြစ်ပါတယ်။တိုင်းနာလက်နဲ့ကင်အုပ်ချုပ်ပေးမယ်။အစိုးရတင်ရုံညွန်းတန်းကိုတုံးတဲ့ကြောင်းတွေကချင်နဲ့မွန်ပြည်နယ်မှာရှိပါတယ်။ဒီကြောင်းကိုပြီးတဲ့သူတွေဟာနောက်ပိုင်းမှာစာပေဝဲဝင်ပြီးအစိုးရကြောင်းကိုပြောင်းနိုင်ပါတယ်။တိုင်းနာလက်နဲ့ကင်နဲ့ရက်ဖက်တွေဖွဲ့ထားတဲ့ကြောင်းတွေကိုတော့အစိုးရကအသိမှတ်မပြုပါဘူး။
အရက်ဘက်အဖွဲ့အစည်းကဖွင့်တဲ့တိုင်းသားကြောင်းတွေဟာတိုင်းသားဘာသာစကားသုံးတဲ့တင်ညိုးညွှန်းနှံ့တဲ့တီးကြားတင်ကြားနည်းကိုသုံးပါတယ်ဒီကြောင်းမျိုးကိုအစိုးရကအတိအမှန်မပြုလို့ကြောင်းမပြောင်းနိုင်ပါဘူးနိုင်ငံသားတင်ညိုးအသုံးပြုတဲ့ကြောင်းမျိုးကချင်နဲ့ကရင်ပြည်နယ်မှာရှိပါတယ်ခရီးရန်သာသနာပြုကြောင်းတွေဖြစ်လို့ကြောင်းဆက်တက်ချင်ရင်နိုင်ငံသားကိုထွက်ပြီးတင်ကြားတဲ့နည်းလမ်းသာကျမ်းပါတယ်နေရာဒီမှာကြောင်းမှာတိုင်းသားဘာသာစကားနဲ့ယဉ်ကျေးမှုကိုတင်ကြားတာမျိုးရှိပါတယ်အစိုးရကြောင်းမှာပုံမှန်စာတင်မှုရန်နာတဲ့အခါတင်ကြားတဲ့နွေရာသီတင်နှန်းဖြစ်ပြီးအရတားနဲ့ဘာသာရေးအဖွဲ့အစည်းတွေကထောက်ပံ့ပါတယ်လက်နက်ကန်ပဋိပက္ခနဲ့ငြိမ်းငြိမ်းရေးအခြေအနေကိုလိုက်ပြီးတိုင်းရင်းသားပညာရေးပြောင်းလဲနေတယ်လို့ဆိုပါတယ
်အစိုးရတပ်နဲ့ပဋိပက္ခပြင်းထန်တဲ့ဒေသတွေမှာတိုင်းရင်းသားမိဘဟာသားသမီးကိုအစိုးရကြောင်းမှာမထားကျင်ကြတာများတယ်လို့ဒေါက်တာအက်စ်လီစောက်နဲ့ပေါ်ပေါက်ကမရီလောတို့ကဆိုပါတယ်ပြိပခပြင်ထန်လေလေပြီးကြရက်တီလူစိတ်များလေလေဖြစ်လာတယ်လို့ဆိုပါတယ်ငင်းချမ်းတဲ့ကာလမှာသာမြန်မာနဲ့ရောနှောလူစိတ်ရှိကြပုံရပါတယ်2017ကကချင်းပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်တော့ဂျင်းပေါ်ဘာသာစကားကိုဦးစားပေးဖို့အဓိကထားလာကြပါတယ်ကေအိုကြီးစိုးတဲ့ဒေသတွေမှာဆိုရင်အင်္ဂလိပ်စာနဲ့ကချင်းစာကိုဦးစားပေးသင်ကြားကြပါတယ်ကေအန်ယူကရင်အမျိုးသားအစည်းအရုံးချုပ်ကိုင်တဲ့ဒေသမှာပညာရေးစနစ်ကိုနိုင်ငံခြားအကူအညီနဲ့တည်ဆောက်လာတာနှစ်ပေါင်းကြာညောင်းနေပါပြီ။ဒေသဆိုင်ရာလိုအပ်ချက်နဲ့ကိုက်ညီဖို့တင်ကြားတဲ့ပို့ချတဲ့ကြောင်းတွေဖြစ်လို့အစိုးရပညာရေးစနစ်နဲ့အလွန်ကွဲပြားခြားနားပါတယ်။2020မှာ KNU နဲ့အစိုးရတပ်အပြည့်အခတ်ရက်စဲလိုက်တဲ့အခါကရင်ကြောင်းတွေဟာအစိုးရပညာရေးစနစ်နဲ့အဝင်ခွင့်ကျဖြစ်ဖို့အခက်အခဲဖြစ်နေပါတယ်။မွန်ပြည်နယ်မှာတော့ဘူလာဒန်းမှာမွန်စကားတုံးပြီးအလေသားမှာမြန်မာစကားသုံးကအစိုးရသင်ရိုးအတိုင်းသင်ကြားနိုင်ပါတယ်။ဒါကြောင့်မိုးအမျိုးသားကျောင်းထွက်တွေဟာမိုးစကားကျွမ်းကျင်ပြီးအစိုးရစစ်စေတမ်းစာမိုးပွဲကိုမြန်မာလူပြေကြပါတယ်ခင်ဗျာ
။ဦးအောင်ခင်မြန်မာရေးသုံးသပ်ချက်ကိုတော်တာရှင်နေနာဆင်ခဲ့ကြတာဖြစ်ပါတယ်။အခုဒီခါမှာတော့အမေရိကန်သုံးအီဒီယန်သင်ခန်းစာစီစဉ်ကိုတင်ဆက်ပေးစင်ပါတယ်။ထွက်လာတန်ကပြောပြပေးပါလိမ့်မယ်ရှင်။
ဒီသတင်းပါ English American Side Ganda မှာမြန်မာသတင်းလောကမှာတုံ့နှုံနေတဲ့ idiom အသုံးချို့ကိုကျင်ပြပေးမှာမို့ပထမဦးဆုံးကျင်ပြပေးမယ့် idiom အသုံးကတော့
tit for tat
ဖြစ်ပါတယ်စာလုံးပေါင်းက tit tit for for tat tat tit for tat ဆိုတဲ့ဒီအသုံးဟာအင်္ဂလိပ်ဘာသာမှာထုလိုက်ရိုက်လိုက်တဲ့အသံတွေကိုရည်ညွှန်းတာဖြစ်ပါတယ်ဆလိုတာကတော့တစ်ဖက်ကအသံတစ်သံထွက်တဲ့အတွက်ကြောင့်နောက်တစ်ဖက်ကလည်းအတန်တန်တန်လိုက်ထွက်တာဖြစ်ပါတယ်။ idiom ဆိုတဲ့ device ဒီဘက်ကတော့တစ်ဖက်ကမခံချင်းစရာတစ်ခုခုလှုပ်လိုက်တဲ့အတွက်ကိုယ့်ဘက်ကလည်းမခံဘဲပြန်လက်တုပ်ပြန်တာကိုဆလိုတာဖြစ်ပါတယ်။ဒီနည်းအားဖြင့်တော့ this for that ဆိုတဲ့အသုံးနဲ့တူတယ်လို့ဆိုရမှာပါ။ကျမတို့မြန်မာမှာတော့အပြန်အလှန်သူကချကိုကလည်းသူ့ကိုပြန်ချတာမျိုးသူကကိုနားလာကြိုက်ကိုကသူ့ပါပြန်ကြိုက်တာမျိုးဘာပြန်ချရပြန်ချကြတယ်ဆိုတဲ့အနေအထားမျိုးကိုဆလိုတာဖြစ်ပါတယ်။ဒီအသုံးကိုအမေရိကန်နဲ့တရုတ်နှစ်နိုင်ငံကွန်ဆွေသဘောတူညီမှု95ရာခိုင်နှုန်းရထားတာကိုတရုတ်ကဆဖြစ်လိုက်လို့အမေရိကန်ကိုတင်ပို့တဲ့တရုတ်ကုန်စည်တွေပေါ်သမ္မတဒေါ်နယ်ထရမ့်ကအခွန်တိုးကောက်ခဲ့တယ်လို့တရုတ်ကလည်းလက်တုံပြန်ပြီးတရုတ်ကိုအမေရိကန်ကတင်ပို့တဲ့ကုန်စည်တွေပေါ်အခွန်တိုးကောက်လိုက်တဲ့အတွက် foxbusiness.com မှာU.S. China immersed in a tit-for-tat tariff trade war. American ni diyo nhanai ngā ha bāra bian chāra bian bō gōng dwe bō kōn tō kāo ni re dwe gōng dwe ye se ma ni myo ni vi sve kāo yi ne ye ta ge ra phit pa re. Di dō ne pate lo George Groupi re up mao li la chi cha ya au ma.
John hit Harry, so he hit him back. It was tit-for-tat.
John ga Harry go yai de. ဒါကြောင့်လေသူကပြန်ရိုက်တယ်။ဒါကတော့သူကချကိုကလည်းပြန်ချလိုက်တဲ့သဘောဖြစ်ပါတယ်လို့ဒီပေရပါတယ်။ ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ John hit Harry so he hit him back it was tit for tat
ခုဆက်လက်ကြည့်ပြပြီးမယ် idiom အသုံးကတော့
foot the bill
ဖြစ်ပါတယ် foot foot ကဒီနေရာမှာအောက်ဆုံးနားမှာရှိနေတာကိုဆိုလိုတာဖြစ်ပါတယ်ဥမာလေကအောက်ဆုံးအထစ်ကို foot of the ladder လို့သုံးထားတယ်လို့စည်ရင်အင်းတွေမှာလဲကဏ္ဍတွေအလုံးပေါင်းပြီးအဖြေကိုအောက်ဆုံးမှာရေးချတာကိုဆိုလိုတာဖြစ်ပါတယ်။ The bill ကတော့ငွေပြေစာဖြတ်ပိုင်းဖြစ်ပါတယ်။စကူးတစ်ခုနဲ့ဓာတ်ရိုက်အသေးပဲကငွေပြေစာဖြတ်ပိုင်းရဲ့အောက်ဆုံးမှာပေါင်းထားတဲ့ကျသင့်ငွေဖြစ်ပါတယ်။ Idiom ဆိုတဲ့သွားရိုက်အသေးပဲကတော့ကျသင့်တဲ့ငွေကိုတာဝန်ခံရှင်းပေးတာစိုက်ထုတ်ပေးတာဖြစ်ပါတယ်။အထူးသဖြင့်အတော်လေးကုန်ကျစရိတ်များတာကိုစိုက်ထုတ်ပေးရမှာသုံးသည့်ရှိပါတယ်။ဒီအသွင်ကိုလက်ရှိတရုတ်နဲ့အမေရိကန်ကုန်သတည်းစစ်မှာအမေရိကန်ကိုတရုတ်ကတင်ပို့နေတဲ့ကုန်စည်တွေပေါ်သမ္မတထရမ့်ကအခွန်တိုးစီးကျလိုက်တဲ့အတွက်တရုတ်ကပို့ကုန်တွေပေါ်မှာလိုက်ဈေးတင်လိုက်လို့ Red Power ဒစိတ် Electronic ဆက်ပြီးတွေထုတ်လုပ်တဲ့ Seattle ခြေစိုက် American ဆက်ပြီး Company အနေနဲ့တရုတ်လုံဆက်ပြီးတာယာတွေနဲ့တခြားဆက်ပြီးအစိတ်ပိုင်းတွေကိုဝယ်ယူတင်သွင်းရမှာအရင်ထက်ဈေးပိုပြီးဝယ်ရတာကြောင့် Washington Post သတင်းစာကြီးမှာ US bike maker feels he foots the China tariff bill ဆိုပြီးတရုတ်ကုန်စည်တွေပေါ်စစ်ချက်တဲ့အခွန်ကိုအမေရိကန်ဆက်ပြီးကုမ္ပဏီကပဲကြက်ခံရတဲ့ကိန်းဆိုင်နေတယ်လို့ယူဆတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥမောင်းလေးလာကြည့်ကြရအောင်ပါ
။ The father of the bride offered to foot the bill for his daughter's wedding.
သူတို့သမီးရဲ့အဖေကသမီးမင်္ဂလာဆောင်ကုန်ကျစရိတ်ကိုကြက်ခံဖို့ကန့်လန့်ခဲ့တယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခေါက်လ ీల ကြည့်ကြရအောင်ပ
ါ The father of the bride offered to foot the bill for his daughter's wedding
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
take a hit
ဖြစ်ပါတယ်စာလုံးပေါင်းက take take ကယူရာ a hit a hit ကထိတာရိုက်တာခံရတာဖြစ်ပြီးစသုခွေဓာတ်ရိုက်ဒီဘေကထိတာရိုက်တာကိုခံရတာဖြစ်ပါတယ် idiom ဆိုတဲ့ device ဒီဘေကအထိနာတာဆုံးရှုံးမှုနစ်နာမှုကြီးမားတာအပျက်စီးကြီးမားတာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးကိုလက်ရှိအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားပို့ကုန်တွေပေါ်အပြန်လှန်အခွန်စည်းချက်မှုကြောင့်တရုတ်ကပို့ကုန်တွေဈေးတက်တဲ့အတွက်အမေရိကန်မှာကုန်စည်နှုန်းတွေတက်လာလို့လက်လီဆိုင်တွေအထိနာကျဖို့ရှိနေတယ်ဒီကုန်သွယ်ရေးစစ်ကြောင့်နိုင်ငံတစ်ဖက်ဆိုင်တွေပိတ်ပြရမယ်အခြေစိုက်နိုင်တယ်ဆိုပြီး CNBC ရုပ်သံလွှင့်က retailers to take a hit Trade war could cause widespread store closures. ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The airline company took a hit because of the recent plane crashes.
ဒီဂျောင်းကုမ္ပဏီကမကြသည့်မိကလေယာဉ်တွေပစ်ချခဲ့တဲ့အတွက်အတော်လေးအထိနာခဲ့တယ်လို့ဒီပေရပါတယ်။ဥမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ။
The airline company took a hit because of the recent plane crashes.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
tit for tat, foot the bill, take a hit.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒေါ်လာတန်စီစဉ်တင်ဆက်ပေးထားတဲ့အမေရိကန်သုံးအီဒီယန်သင်ခန်းစာကိုတော့တာရှင်နေနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အတန်လေးစီစဉ်နဲ့ပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bamis News မှာထုတ်လွှင့်နေချိန်နဲ့တပြိုင်နက်နားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနေ့ခင်ဗျာတော်တာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40နဲ့58အပြင်လိုင်းလံမီတာ190တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီနေ့မနက်ပိုင်း 9:00 ထုတ်ဝင်ပေးမယ့်အစီအစဉ်ထဲမှာတော့ဒိုင်းလေးလိုင်းအစီအစဉ်ကိုတော်တာရှင်နေနားဆင်ကြဖို့ရှိပါတယ်။စီစဉ်ထုတ်လို့ရမှုမဆုမွန်နဲ့ကိုအောင်လွင်ဦးတို့စီစဉ်တင်ဆက်ထားတဲ့ဒိုင်းလေးလိုင်းအစီအစဉ်ကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့ဆန္ဒပြပွဲတွေမှာထိတ်ထိတ်ဖိဖိခတ်တွေမဖြစ်အောင်ဘလို့ရှောင်နိုင်မလဲဆိုတာဆွေးနွေးတော့မှာပါမြန်မာနိုင်ငံမှာမကြာခဏဆန္ဒပြလှုပ်ရှားမှုတွေမှာအာဏာပိုင်တွေနဲ့ထိတ်ထိတ်ရင်ဆိုင်တိုးပြီးဖမ်းဆီးအရေးယူခံကြရထိခိုက်နေနိုင်ကြရတဲ့ဖြစ်တွေနဲ့လည်းကြုံရလိမ့်ရှိပါတယ်ဒီနေရာမှာငင်းချဲတဲ့လှုပ်ရှားမှုတွေကိုအင်အားသုံးနေနေတယ်ဆိုပြီးအာဏာပိုင်တွေအပေါ်အပြစ်တင်တာမျိုးရှိတယ်လို့ဆန္ဒပြသူတွေကစီကံချိုးဖောက်တယ်ဆိုပြီးတာဝန်ရှိသူတွေကပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေကိုရှောင်ရှားဖို့ဘယ်လိုလုပ်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးတော့မှာပါဒီဥပဒေရှုတော့ဒီလူမှုရေးရှုတော့နေရာနဲ့ကျွန်တော်တို့ဆွေးနွေးနိုင်မှုအတွက်ပင်နယ်ဆွေးနွေးဖို့ပုံကနူဖိတ်ကြားထားပါတယ်ဒီကတော့လူခွင့်ရေးရှင်းနေပြီဖြစ်တဲ့ဦးသိန်းတန်းဦးကနောက်တူကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအတွက်လှုပ်ရှားနေတဲ့အသံဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခဖြစ်ပါတယ်ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုံကနှစ်ဦးစုံလဲအခုလေးလိုက်မှမှရောက်နေကြပါပြီဆိုတော့အရင်ဆုံးကတော့ကျွန်တော်ဒီထိတ်တဲ့ရင်ဆိုင်ပြဿနာဖြစ်နေရတဲ့ဒီအကြောင်းရင်းကတချို့ကိုပင်နယ်ဆွေးနွေးမဲ့ပုံကိုအရင်ဆုံးဆွေးနွေးပေးစေချင်ပါတယ်ဆိုတော့ဟိုကိုဆောင်ကအရင်ဆွေးနွေးပေးပါလားခင်ဗျဘလို့အကြောင်းရင်းကတွေကအခုလိုမျိုးပေါ့လေမကြာခဏရုံရင်းဆန်ခတ်အခြေအနေမျိုးအဒီကရုံးလိုအခြေအနေမျိုးတွေဖြစ်လို့ရှိတယ်လေခင်ဗျ
အဓိကတော့ကျွန်တော်တို့ဒီဆန္ဒပြပွဲတွေမှာညီနိုင်တိုင်ပင်မှုတွေကိုဒီအစိုးရဘက်ကဆောင်ရွက်တောင်မျိုးအားနေတဲ့အခါမှာဒီဆန္ဒဒီတက်ကြွလှုပ်ရှားသူတွေဆန္ဒအထူးပြင်းတော့ဒီအောင်တပီဘီလက်မီဆက်ယုံပေါ့နော်အဲ့ဒီဘက်မှာအဲ့ဒီကိစ္စဆိုရင်ဒီအဲ့ဒီခြေရောမှာရှိတဲ့ပြည်သူလူထုကဒီအခုမှစဖြစ်တာမဟုတ်ဒီကိစ္စကလွန်ခဲ့တဲ့2018ခုနှစ်ကနေသူရဲ့ကန့်ကွက်မှုတွေစတိုက်ရှိခဲ့တယ်ဆိုတော့အဲ့လိုကန့်ကွက်သုံးကလည်းပြီးအဲ့2018သုံးကနေကလည်းဒီဆန္ဒအဲ့ဒီဒါက18ဦးကိုဒီပြရဆွဲတာရှိရအဲ့ဒီ၄ရောက်လောက်ဆိုရင်၃လေးတင်ထောင်းလုံးကြခဲ့တာရှိရအောင်ကျွန်တော်တို့ကတွေ့ရတယ်ဆိုတော့အဲ့ဒီကနေ့ကမပြီးလေတဲ့ကိစ္စကိုဒီအစိုးရဘက်အထူးသဖြင့်တော့ဒီဒီကိစ္စဆိုရင်မန်နေတိုင်းဒေတာရှိရအောင်နဲ့တည့်တက်ဆိုင်ရေးလိမ့်မယ်လို့ထင်တယ်အစိုးရဘက်ကညှိနှိုင်းဆွေးနွေးမှုတွေလုံးဝရှိခဲ့တာကျွန်တော်တို့မတွေ့ခဲ့ဘူးဆိုတော့ဒါကဒီအစိုးရဘက်ကပြက်ကွက်မှုပေါ့ဆိုတော့အဲ့တော့အစိုးရရဲ့လူလူရှိမှုတွေအပေါ်မှာဒီဒီဆန္ဒပြောတဲ့ဒေတာကန်တောင်လူလေဓမ္မတွေဆန္ဒရွာသားတွေဟာလုံးဝကျင့်နေမှုမရှိဘူးသူတို့ကိုယ်တိုင်ရဲ့အဲ့ဒီ2018လောက်ကနေအရင်းစာချင်းချင်းပွဲတွေတန်ကုန်မှာလည်းတက်လို့တို့တော့လည်းပဲအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီရက်ဖက်ဖွဲ့စည်းရေးနည်းနည်းဒီအားပေးဝန်းရံမှုတွေနေခဲ့တာတော့ရှိတာပေါ့ဆိုတော့တို့တော့လည်းပဲအဲဆန္ဒပြောချင်တာကဒီအစိုးရဘက်ကနေပြီးတော့သူတို့နဲ့တိုင်းပင်ဆွေးနွေးမှုတွေသူတို့အတန်ကိုနားထောင်မှုတွေမရှိတဲ့အပြင်ကိုသူတို့ကတော့မှဒီမန်နေတိုင်းဒေတာဝန်ကြီးချုပ်ကဘယ်လိုပြောခဲ့လဲဆိုတော့ဒါလူငယ်စုတွေရဲ့အတန်ဆိုတာမျိုးဒါမနစ်ကလေးရဲ့ပြည်တင်တာတွေပြောခဲ့တာမျိုးရှိပေါ့ဆိုတော့ဒါကကျွန်တော်တင်တဲ့ဒီကိစ္စရဲ့အကုန်လုံးဟာဒီအစိုးရရဲ့ဒီဆန္ဒဆွေးနွေးမှုကြီးအားနည်းချက်တောင်ဖြစ်တယ်လို့ထင်တယ်ခင်ဗ
ျဟုတ်ကဲ့ဟိုတခုရှိတာကျွန်တော်ဒီနောက်ဆုံးဖြစ်ရကိုကြည့်မယ်ဆိုရင်ပေါ့လေဒီဆန္ဒပြတဲ့သူတွေဘက်ကဒီကုမ္ပဏီပိုင်းပစ္စည်းတွေကားတွေကိုဖြတ်တာစီးတာရှိရဆိုပြီးကြားရမျိုးလည်းရှိပါဆိုတော့ဟိုတခါတရံမှာဒီဆန္ဒပြသူတွေဘက်ကရောဟိုထိတ်ထိတ်တိုးမဲ့အခြေအနေမျိုးတွေကိုဖန်တီးတယ်လို့ဖြစ်သွားတာမျိုးတွေရောမရှိဘူးလားကိုဆောင်ခ
ကျွန်တော်တင်နေပြသူတို့မှာရွေးချယ်ကြမရှိဘူးသူတို့ဟာဒီအစိုးရကိုလည်းအချိန်ချင်းပြောတာတနည်းတော်တည်းပြောလာခဲ့ပြီလူတွေလည်းထောင်တထောင်နေတန်းနေကြနေပြီဆိုတော့သူတို့ကသူတို့ရဲ့မြေယာတွေကိုမရွှေ့ချင်ဆန္ဒပြောကုမ္ပဏီကလည်းအဲခြားတုပ်ပါပတိတချို့တွေကိုဖောက်ဖျက်ထားတာရှိတယ်။ဥမာလမ်းတွေကိုပြင်ပေးမယ်လို့ပြောပြီးအဲဒီလမ်းတွေကိုအသုံးပြုပြီးပြစီအောင်လုပ်တာအခုကတည်းကနေပြီးတော့သူတို့ဟာတောက်တုံးကြီးရရှိမှုနည်းလာတာဒါတွေကိုကြုံတွေ့လာတယ်ဆိုတော့သူတို့လည်းပဲဒီဆန္ဒအစိုးရဘက်ကလည်းဖြည့်ရှင်းနိုင်မှုမရှိတဲ့အခါမှာသူတို့ရဲ့ဘဝဟာဒါဟုမှသူတို့ဒီလိုနည်းနဲ့မဆန့်ကျင်ရင်သူတို့ပေါ်မှာအာရုံစူးစမ်းမှုလည်းမရှိဘူးအစိုးရဘက်ကလည်းဒီလူရှိမှုတွေလုပ်တဲ့အခါမှာသူတို့ဟာဒီနည်းလမ်းကိုပဲနောက်ဆုံးအနေနဲ့တုံးရတယ်လို့ကျွန်တော်မြင်နေကြဟုတ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသိန်းတန်းဦးမြင်ရောခင်ဗျကျွန်တော်တခြားမဟုတ်ကိုဒီလိုပေါ့လေဆန္ဒပြန်ရုံရောက်ခ ਾਇ ရအမှုတွေလည်းဆရာဦးသိန်းတန်းဦးကြုံမှုပါပဲဆိုတော့ဥပဒေပညာရှင်တယောက်အတွေ့အကြုံရောဒီလိုထိတ်ထိတ်ပြဿနာဖြစ်ရတဲ့အကြောင်းရင်းကနေဘာတွေလို့များသုံးသပ်လို့ရလဲဆရာဦးသိန်းတန်းဦး
နှစ်ချက်ရနှစ်ဖက်ဘယ်နှစ်ဖက်ရကြတနာပါပဲခုနကကိုသောက်ခပြောတဲ့အားလဲအခက်ရတော့မှန်တယ်အကုန်တော့မမှန်ဘူးပေါ့နော်ဒါကျွန်တော်ဖြစ်စင်နေရတစ်ခုနဲ့တစ်ခုမတူပွဲပြားတဲ့အခါကျတော့တစ်ခုစီလဲစဉ်းစားအဲ့ဘယ်နှစ်ဖက်ဆိုတဲ့ဟာကနားလည်မရှိဘူးလို့ဟာ တော့တစ်ဖက်ကလည်းကဟာဒီအုပ်ချုပ်တဲ့အစိုးရဘက်ကအာဏာပိုင်တိုင်းဝန်ဘက်ကလည်းပဲအဲ့ဒီလွတ်လပ်စွာစီဝေးခွင့်နဲ့ထုတ်ဖို့ဆန္ဒထုတ်ဖို့ပြောကြဝင်တာအမူရပါခွင့်ရဖြစ်တယ်ဖွဲ့စည်းပုံကျောင်းတွေရစောင့်ရှောက်ထားတဲ့ခွင့်ရဖြစ်တယ်ကြားခွင့်ရှိတယ်ဆိုတော့အပြီးမှပြီးဖို့လုပ်တယ်တစ်ဖက်ကလည်းပဲဒီဆန္ဒပြတဲ့လူတွေတက်ကြကြတယ်ခုနလိုဒေါသအလျောက်တို့ဒီဒီမကြေမနပ်ဖြစ်ပြီးတော့မျိုးဟိုအဆင့်ကျော်သွားမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့စနစ်တကျပဲနီလန်းတကျငင်းချမ်းစွာစီဝေးဆန္ဒပြတာပဲဖြစ်ဖို့လုပ်တယ်အဲ့တော့အခုကျွန်တော်တို့တိုင်းပြည်မှာဖြစ်တဲ့ကိစ္စတော်တော်များများမှာတော့အဲ့လိုဘယ်နှစ်ဖက်စလုံးကတစ်ဖက်နဲ့တစ်ဖက်ဟိုအပြန်လန်းနားလည်နိုင်တာမျိုးမရှိဘူးအုပ်ချုပ်တဲ့ဘက်ကလည်းပဲဒါကျွန်တော်ဘယ်ဖြစ်စဉ်တစ်ခုတည်းကိုပြောတာပေါ့ဘီဘုံရဆိုလို့ရှိရင်ဒါတို့ဘယ်သူမှဆန္ဒပြကြည်ရင်နော်အုပ်ချုပ်တဲ့လူကအဲ့တော့ဆန္ဒပြတဲ့သူတွေတော့မကျေနပ်တော့ဒါမကျေနပ်တော့အဲ့ဒီအပေါ်မှာကတိကောင်းကိစ္စတွေဖြစ်တယ်ဒါဖြင့်တို့ right ပဲတို့ခွင့်ရပဲအပြားခွင့်ရှိပါတယ်လို့ဟိုလိုက်လိုက်လေလေလက်ခံနိုင်တဲ့အနေအထားမရှိဘူးတစ်ဖက်ကလည်းပဲဒေါသလျောက်စိတ်ခံစားမှုရဖြစ်တဲ့အပေါ်မှာကျွန်တော်တို့ပေါင်ထဲမှာရပ်မနေပဲနဲ့ခုနလိုတုတ်ပြန်သွားသွားမယ်ဆိုရင်တော့မလူလားတဲ့ပုံစံလေးပေါ်မှာအဲ့တော့ကျွန်တော်မြင်တာတော့ဒီဘက်မှာအပြင်းအထန်နားလည်မှုနဲ့သူတို့ကိုကိုတို့ကိုလို့သူ့လို့သူလုပ်ပြီးတော့ပေါင်တွေကသွားဖို့လိုရာဟာဒီရှောင်ရှားဖို့တွေအဓိကကြတဲ့အချက်ဖြစ်တယ်လို့ကျွန်တော်ထင
်တယ်။ဟုတ်ကဲ့ဆရာဦးတင်တဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းအခုလေလိုက်မှမှရောက်နေပါတယ်။အရင်ဆုံးတူကိုအလှည့်ပေးရင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံကကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်သဘောထားလဲဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ။
ကျွန်တော်ညရောဆန္ဒပြခြင်းဒီအခြေခံဒီခွင့်ရတည်းရွှေပါလေလို့အစိုးရကညတရားဝင်အတိမတ်ပြုလို့တို့ပါလေခင်ဗျတရားဥပဒေနဲ့လေစာအုပ်တို့ပါလေခင်ဗျဒီလိုမျိုးဒီဆန္ဒမဲခြင်းကြီးပြင်းထန်တော့ကြောင့်ဒီလိုဒီသာတော့အစိုးရချုပ်လို့တို့ပါလေတရားဥပဒေကိုဒီသာတော့အစိုးရချုပ်တယ်ဒီလိုရှိတယ်တမန်တော်အစိုးရချုပ်ရင်ဆန္ဒပြတာကိုရောသာသာခွင့်လွှတ်မယ်လို့ကျွန်တော်ယူဆပါရဲ့နံပါတ်၁ကကျောက်တိုင်းရုံးနဲ့တရားကုမ္ပဏီများမှာဆန္ဒပြတာကိုတရားအလိုချင်တော့တာလေဒါအားအချင်းနဲ့ခံတယ်ဒီမှာအစိုးရရဲ့အနေချက်တစ်ခုလို့ကျွန်တော်တွေ့ပါပါခင်ဗျာ။ဟုတ်ပါခင်ဗျာ။ကျေးဇ
ူးပါ။ဟုတ်ကဲ့ကိုကမောင်လင်းဆွေးနွေးရကျေးဇူးပါ။ကျွန်တော်တို့ဟိုစာရီနဲ့ပေးဖို့မိထပ်ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့ရဲ့စာရီတွေလည်းဒီနေ့မှာအလင်းသိမ်းလို့ဖော်ပြခြင်းပါတယ်။ပထမဆုံးစာတစောင်ကတော့ကျွန်တော်တို့ကိုလာထွန်းရဲ့ပေးစာပါ။နန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
။ငိမ့်စုစီလို့ခေါ်တဲ့ငိမ့်ညန်းစွာဆန္ဒပြခွင့်စီတန်းလာလျှောက်ခွင့်ဆိုတဲ့အခွင့်အရေးကိုအင်တာနက်ကောင်းပြီးတော့ဖြစ်သူအကုန်လုံးနေပါကဆန္ဒပေးအတည်ပြုထားတဲ့ဆိုတော့2008အခြေခံဥပဒေမှာထည့်ရထားတဲ့အခြေခံအခွင့်အရေးပါ။မပေးခြင်းပေးခြင်းနဲ့ဈေးစစ်ပေးထားတဲ့ငိမ့်စုစီဥပဒေအရပေးထားတာတောင်အကြောင်းအကျိုးမပြဘဲနဲ့ညှင်းပယ်ခံရစေပါဒီတော့ရှရှားပပရထားတဲ့အခွင့်အရေးကလေးကိုဖန်ခံရမလားလို့မို့မရဲဆန္ဒပြတဲ့သူတွေကတော့ပြဿနာဖြစ်အောင်မလုပ်ကြမလုပ်ရဲကြတာကိုရရဲ့ကြီးပြောရဲပါတယ်ပြဿနာဖြစ်တာဖြစ်စေတာဖန်တီးတာကတော့အနာပိုင်းတွေဘက်ကအထီးကပါပဲပြထန်ထားတဲ့ဥပဒေအတိုင်းဆန္ဒပြတာဖြစ်လို့ဆန္ဒပြသူတွေကိုယ်တိုင်ကပြဿနာမလုပ်နိုင်အောင်နဲ့အပြင်ကဝင်လာပြီးတော့ဝယုံသုံးကမလုပ်နိုင်အောင်ကာကွယ်ပေးရမှာကတာဝန်ရှိအာဏာပိုင်တွေရဲ့တာဝန်ဖြစ်နေတာကြောင့်မို့ပါပဲ။နောက်ပြီးတာမန်ပြည်သူတွေကတော့ဆန္ဒပြတာကိုစိတ်ဝင်စားတာစိတ်မဝင်စားတာပဲရှိတာပါ။ပြဿနာအတက်ခံပြီးတော့ဝယုံသုံးကလုပ်လို့မရှိပါဘူး။သွားကြည့်ရင်တော့မှတိမ်ကြုံအဖမ်းခံရမှာတော့ကြောက်နေကြတာ။ပြဿနာဖြစ်အောင်ဘယ်သူတွေကိုသုံးကြလဲဆိုတာကအာဏာပိုင်တွေဖွဲ့စည်းထားတဲ့အယက်ဝဆွမ်းအားရှင်တို့တီတူအချိုးပြုအထောက်အကူပြုစတဲ့အဖွဲ့တွေပါအရသာအစိုးရတက်နေပြီးဆန္ဒပြစရာမလိုတော့ဘူးဆိုတဲ့အယူအဆအဖြစ်အမှောင်သမားအစိုးမြင်ဝါးရီစတဲ့ဒစိကတာတွေကလည်းရှိနေပါတယ်ပိုဆိုးတဲ့တာတကားကငြိမ်းချမ်းစွာပွဲပြီးသွားရင်အောင်အတရေဖြတ်မှုအကြီးညိုပြက်စီမှုနိုင်ငံတော်တစ္ဆာဖောက်မှုပုံမှန်တွေနဲ့ဖန်စီတရားစွဲတာတွေတောင်တွေ့နေရပါသေးတယ်
ဟုတ်ကဲ့ဒါတော့ကိုလာထွန်းရဲ့စာပါသူထဲမှာထောက်ပြထားတာတခုကတော့ဒီအယတားအစိုးရတက်လာပြီးဆန္ဒပြစရာမလိုအစိုးရကိုဆန္ဒပြတာဟာကပြက်ရက်ပြက်လုပ်တယ်ဆိုတော့အမြင်တွေရှိနေတယ်ဆိုပြီးသူ့အမြင်ကိုပြောထားပါတယ်ဆိုတော့ဒီလိုသဘောထားမျိုးကြီးကျယ်ပြန့်ရှိနေတယ်ဆိုရင်တော့ဟိုစိတ်မကောင်းစရာပါဒီမိုကရေစီထွန်းကားတဲ့နိုင်ငံတိုင်းမှာဆန္ဒပြတယ်ဆိုတာအဆန်းတော့လည်းမဟုတ်ပါဘူးဆိုတော့ဟိုအစိုးရကလူထုအတွက်ကတာမန်ကိစ္စပါဆိုတော့ကိုစောင်းကားရဲ့ဒီလိုသဘောထားတွေကတကယ်ပဲရှိနေလားဒီလိုအမြင်တွေဟောဒီဆန္ဒပြတဲ့သူတွေပေါ့အာဏာပိုင်တွေကနှိမ်နှင်းမှုအားပေးရရောက်နေတဲ့အခြေအနေတွေဖြစ်နေလား
အဲတိတ်ဖြစ်တာပေါ့ဘာလို့လဲဆိုတော့ဒီအထူးဖြစ်တော့ဒီဟိုအခုဆိုရင်များသောအားဖြင့်ဒီဆန္ဒပြတဲ့သူတွေအနေနဲ့ရောနောက်တစ်ခုကကြတော့ဆန္ဒပြရုံနဲ့မဟုတ်သူတို့ရဲ့အမြင်တွေကိုမီဒီယာတွေကလည်းတချင်လွတ်လပ်စွာထုတ်ဖော်ပြောဆိုကြတဲ့သူတွေကကိုပါဒီဆန္ဒပြောတဲ့ဒီဆန္ဒပြတဲ့အပေါ်မှာအမြင်ဆောင်နေတဲ့ဒီတချို့တော့လူကြီးကြောင့်ဘာလို့သူပြင်ဒီအရင်တော့ဆိုရင်ဒီဆန္ဒပြတဲ့ဆန္ဒပြအစိုးရဝေဖန်နေဆိုရင်တက်မတော်ကပဲတက်မတော်ရဲ့ထောက်ခံတဲ့သူတွေကပဲအဲ့လူတွေကိုပြင်ပြီးတော့အတက်ကောင်းတာအတက်လောက်တာမျိုးတွေ့ရတာအခုနောက်ပိုင်းကျတော့
ဒီတက်မတော်ကဒီ NND ဆိုရကိုထောက်ခံနေတယ်ဆိုရလူအုပ်စုတွေရပါအဲ့ဒီလူတွေကိုတိုက်ရိုက်ဟိုတိုက်ခိုက်တာတွေလုပ်လာပြည်နာကဒီဟိုလူခွင့်ရေးတွေပေါ်မှာဒီအခြေဒီရက်တည်ကြတဲ့လူခွင့်စီပေါ်တော့ခြားနာပြောတဲ့ဒီရက်ကလူခွင့်စီတွေအတွက်ဆိုရင်သူရဲ့ဒီလိုကဒီရန်သူရဲ့ပုံများလာဒီ NND ကိုပြောလို့လည်းမရဘူးအာဒီ NND အစိုးရကိုပြောလို့လည်းမရဘူးအဲ့လိုပြောလာတဲ့ခါမှာဒီအဲဒီဆနာဒီ NND ဘက်ကလူတွေကပါဝင်ပြောလာတော့တွေ့ရပြီးတော့လည်းသူကတက်မတော်ကတော့ပြောနေကြမလို့သူကအမြဲတမ်းသူ့ကိုဝေဖန်တာနဲ့ဖုန်းနဲ့ကျင်းလိုက်လာကြတဲ့ဟာတွေရှိလာတယ်ပေါ့အဲ့ဒီခါကျတော့ဆနာပြောတယ်ကျွန်တော်ဥပမာအနေနဲ့ပြောလို့ရတာကပြီးခဲ့တဲ့နှစ်မေလမှာဒီအဲဒီဆနာတာမွေမာဖြစ်သွားတဲ့ဒီငင်းငင်းရေးဖြစ်တဲ့ကြည့်ပေါ့နော်မိငယ်ရေးဆန္ဒပြပွဲဆိုရင်အဲ့ဒီမှာဆိုရင်ကျွန်တော်တို့အဖြူခွင်းခံရပြီးရှေ့ရောက်ဖမ်းခံရတယ်နောက်ပိုင်းမှာလူစုပေါင်းလူငယ်ဆက်ခွန်တို့တရားစွဲခံရတယ်ကျွန်တော်ပါဝင်ပေါ့နော်ဆိုတော့ဒါဒီကိုကြည့်ကြရမယ့်အဲ့ဒီတော့ကျွန်တော်တို့တွေဟာအာဒီတက်ဆိုင်ရာမြို့နယ်ဦးစီးမှုနဲ့ပြည်နိုင်ခဲ့တာရှိတယ်ဆိုတော့ပြည်နိုင်နေဆိုတာကဒါဆန္ဒပြပွဲဖြစ်စဉ်မှာတို့ရင်းနေတဲ့ဒါကိုဆက်မလုပ်ဘူးတောင်းဆိုတာရှိတယ်အဲ့ဒီမှာကျွန်တော်တို့ပြည်နိုင်ပြီးတော့โอเคကျွန်တော်တို့ပြန်ကြမယ်လို့ပြောပြီးသွားတဲ့အချိန်မှာမှနောက်ကရေးရဝင်ရိုက်တာကျွန်တော်တို့ခံခဲ့ရရေးရအွန်လိုင်းကျင်းလိုက်ဝင်ရိုက်တာကိုခံခဲ့ရဆိုတော့ပြည်နယ်ကသူ့ဟာညီလူရှိရင်းပြောကြတယ်ဘာလို့ဒီဆိုတော့ပြေဆုံးညီနိုင်ရဲ့အလေးအထကိုသူကစိတ်တဘောမကြောက်သူကအမြဲတမ်း aggressive ဖြစ်တယ်နောက်ကကျတော့အဲ့လိုမျိုးရိုက်ဖို့အတွက်လည်းနောက်ကလူအုပ်ကအမြဲတမ်းတွန်းအားပေးနေရရှိတယ်နောက်ကလို့ဆိုအဲ့ဒီမှာလာကြတဲ့လူတွေရှိတယ်ဥပမာဒီလူရဟာငါတို့ဒီနိုင်ငံကိုစုပြအောင်တမင်လုပ်နေကြတာမျိုးကားလမ်းတွေလည်းပိတ်တယ်စားတက်ဖြစ်မှုအဲ့လိုဒီရေပေါ်ရဲ့အာယုံတို့တွန်းအားပေးတဲ့လူအုပ်စုတွေလည်းရှိနေဒါကျွန်တော်တို့ကြုံတွေ့ခဲ့တဲ့ဆန္ဒပြပွဲတွေမှာအခြေခံပြီးတော့စဉ်းစားတာပါအခုဆိုလည်းအခုဆိုတော့ကိစ္စရက်တွေမှာဆန္ဒပြပွဲဖြုတ်ခွင်းတဲ့ကိစ္စရက်တွေမှာနောက်ပေါ်ရနေပြီးအလိုဆုံးတော်တဲ့ကိစ္စတွေဆန္ဒပြောတဲ့သူတို့အဲ့လိုဖြုတ်ခွင်းလိုက်တာမမှားဘူးဆိုတဲ့အယူဆချက်တွေကိုတင်ပြထားတဲ့ကိစ္စရက်တွေကျွန်တော်တို့ရှိနေတာတွေ့ရတယ်ဆိုတော့ဒါတွေဟာအာဟိုကျွန်တော်ဒီမိုကရေစီနဲ့လူခွင့်ရေးကိုတွားတဲ့လမ်းကြောင်းမှာအဟန့်တားတွေဖြစ်တဲ့အစိုးရနဲ့ဒီဆန္ဒပြောတဲ့အစိုးရနဲ့ဒီရဲတပ်ဖွဲ့ရဲ့လုံခြုံရေးနေတယ်မဟုတ်ဘဲနဲ့နောက်မှရှိတဲ့ဒီအထူးသောလူတွေရဲ့ဒီဒီမိုကရေစီပေါ်မှာနားလည်အတိတ်ပဲဖွင့်ဆိုမှုလွဲမှားတာအဲ့ဒါနဲ့ပြောတဲ့ဒီလူရဲ့လူရဲ့စာထုတ်ကိုပြောဆိုခွင့်နဲ့ပြောညံမှာဘယ်သူဝေဖန်မဝေဖန်နဲ့ဘယ်သူတော့မစော်ကားနဲ့စော်ကားတာဟာလူရဲ့စာထုတ်ကိုပြောဆိုခွင့်မဟုတ်ဘူးဆိုတော့နားလည်ကျွန်တော်ဗားရပြန်မှုလွဲမှားတာဒါတွေကိုမှအခြေခံပြီးဖြစ်တဲ့ကိစ္စရက်တွေဟာအဲဒီနေ့အချိန်မှာဒီတက်ကြွလှစားသူတွေအတွက်အဲ့ဒါနဲ့ပြောလို့မျက်နာတဲ့သူတွေဒီမြန်မာလူဆန္ဒပြတဲ့ဒီတော်တော်လေးကိုဟိုဟိုဘာနာဒီအကျိုးသက်ရောက်မှုများနေတယ်လို့ပြောလို့ရတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးတင်းတန်းဦးမြင်ရောခင်ဗျာကျွန်တော်တို့အခုပေါ်လေဟိုပြောနေဆိုနေရတာဆက်ဆက်တော်တော်ရှင်တယောက်ကစာရဲမှာလည်းပါပါတယ်ဒီရသားဆိုးကတက်လာပြီးဟိုဆန္ဒပြနေစရာမလို့ဒါဟိုဆိုးကဟိုဒီမိုကရေစီလုံနေတဲ့ဆိုးကတရားကိုကပြရပြလုပ်တယ်ဆိုရဲအမြင်မျိုးတွေရှိနေတယ်လို့သူကထောက်ပြပါတယ်ဆိုတော့ဒီလိုအမြင်မျိုးတွေကရောကျွန်တော်တို့ဒီဆန္ဒပြတဲ့သူတွေပေါ့အာဏာပိုင်တွေဘက်ကနှိမ်နှင်းမှုအားပေးရများရောက်နေသလားဆရာ
တော်ရောက်တာပေါ့ဗျာဒါရေပုံရပြောရရင်တော့ကျွန်တော်တို့ကဟိုဒီအစိုးရကလူမှုအစိုးရဖြစ်တာပဲဌာနမပြရတော့ဘူးဆိုတော့အဲ့ဒါရောရှိပါဘူးဒါပေမဲ့ခုနလိုလူမှုအစိုးရကိုเนาะဒီလူမှုအစိုးရကိုဒုက္ခရောက်အောင်เนาะဒီအနောက်ချက်ဖြစ်အောင်လုပ်ဖို့အတွက်လုပ်တဲ့ဌာနပြပွဲအတိဒါကြီးပါတို့ရတယ်လက်ရှိရှိတဲ့အစိုးရကိုဝေဖန်ဖို့အတွက်ဒါဒီအခွင့်အရေးကတော့ဒါကျွန်တော်တို့ပြည်သူတွေရဲ့ရပိုင်ခွင့်ပဲဗျာအဲ့တော့ဒီနေ့ဆိုရဆိုတော့လည်းသဘိမောက်တက်လာတဲ့လူတွေပါပဲဒါပေမဲ့ဒီလူတွေကိုနဲ့ကလည်းကျွန်တော်တွေ့လာတော့ကိုကအဲ့ဒီနေရာရောက်သွားတယ်အုပ်ချုပ်တဲ့နေရာရောက်သွားတဲ့အခါကျတော့ဆန္ဒပြတာတော့ဟိုလိုက်လိုက်လဲတော့ရှိပြီအသိပ္ပယ်ပြီးတော့အဲ့ဒီအနေထားအဲ့ဒီအစိတ်ခံပေါ်ကတာတာပေါ့နော်အဲ့တော့ဟိုဒီဖတ်ဖြစ်လာပြီဆိုတော့ဟိုအပြင့်ပါလာပြီတော့ဗျာကျွန်တော်တို့ဒါတမိုင်းဆက်ဆက်ပြီးဟာဘယ်သူကမြောက်ပြီလို့တော့လက်မကြီးကပါညာဘယ်သူကဘယ်လိုလုပ်တယ်ဆိုတော့တခါမခံမရနိုင်ဖြစ်တဲ့လေရှိတာပေါ့ခဏလို့ဒါလူလူဆိုတာပဲဒါကိုဆိုတော့ကိုဆိုရလဲဝီဝါမှုကြည့်ရမှာပေါ့ဆိုတော့အဲ့ဒီအယူဆတော့ကျွန်တော်သဘောမတူဘူးကြာအဲ့ဒါဟာတော်တော်များများလဲလက်ရှိမှာရှိနေတယ်လို့ကျွန်တော်ထင်တ
ယ်ဟုတ်ကဲ့ဆရာဦးတင်တန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုတရားဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာကြံနေပါသေးတယ်တူကတော့ကိုဇာနီမောင်ဖြစ်ပါတယ်နယ်သာလန်ကပါကိုဇာနီမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်အဲ့ဒါကနှောင်းရှိမတရားတဲ့ဖွဲ့ဒီအုပ်ချုပ်ပုံရပြည်ရဲ့ရေးကိုစေအုပ်စုကကျွန်တော်ခြင်ထားတော့ကြတော့စေအုပ်စုကပြည်သူတွေကိုအများတန်းရန်လိုနေတော့ဆန္ဒပြသူတွေကိုသူတို့မထင်လိုမျိုးတော့ဒီတော့အပြစ်မျိုးမျိုးချပြီးတော့သူတို့ဒီအဖို့တော့အဲ့လိုမျိုးရိုင်းနှံမှုတွေဖြစ်တာလို့ပဲကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကိုဇာနီမောင်ဆွေးနွေးရကျေးဇူးပါကျွန်တော်တို့နောက်တူးလေးလေးလိုက်မှမှရှင်းနေပါသေးတယ်စင်ကူနိုင်ငံကကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်သဘောထားကတော့ပြောမယ်ဆိုရင်တော့အများကြီးပဲပေါ့ဗျာဒါပေမဲ့တော့တတ်နိုင်နေများတော့ချုပ်ပြီးပြောပြပါမယ်ကျွန်တော်မြင်တာကတော့ဗမာနိုင်ငံမှာအခုဒီမိုကရေစီဆိုတာဘယ်တော့မှမကြသေးပါဘူးလုံနေကြတာပေါ့နော်လက်ရှိလည်းပြည်သူရွေးချယ်တဲ့အစိုးရလုပ်တာပေါ့နော်အစိုးရရောက်ရဲဆိုရမယ်ဒီပိုင်းနေတဲ့သူကအုပ်ချုပ်ရေးသဘောတရားအရာတိုင်းပြည်ကြီးငြိမ်အောင်အုပ်ချုပ်ရမယ်သဘောတဘာဝတွေရှိတယ်စီးပွားရေးတွေအဆင်ပြေအောင်လုပ်ရမယ်သဘောတဘာဝတွေရှိတယ်ကြည့်တဲ့အခါကျတော့အရင်တုန်းကသူတို့ကပြည်သူအစိုးရဖြစ်အောင်လုပ်ခဲ့လို့ဆန္ဒပြခဲ့တာမှန်ပေမဲ့ဒီနေ့ဒီချိန်ခါမှာကျတော့အုပ်ချုပ်သူရှုထောင့်ရတချို့ကိစ္စတွေကျတော့ဘယ်လိုမြင်လဲဆိုတော့ဒီခမည်းစင်စားကြည့်ဗျာကိုကိုဆောင်ခါတို့ဟာလားဘသူတို့ဆိုတာဆန္ဒပြကြတယ်ဆိုပါစို့ဆန္ဒပြဒီလူတွေပဲဆန္ဒပြနေကြဒီလူတွေကလိုင်းစင်ယူပြီးဆန္ဒပြနေသလိုဖြစ်မနေဘူးလားကျွန်တော်ပြောချင်တာတကယ်တကယ်တော့လွတ်တော်မှာဒီသူတွေရဲ့ဆန္ဒကိုအတိုက်အခံပဲဖြစ်ဖြစ်လွတ်တယ်တဲ့မှာပါတဲ့ပုဂ္ဂိုလ်တွေရာပဲဖြစ်ဖြစ်ပြည်သူတွေကိုဒီမိုကရေစီလမ်းကြောင်းအရာရသင့်ရထိုက်တာတွေကိုတင်ပြပေးနိုင်ရမယ်အဲ့ဒါကလည်းအဓိကကြပါသူတို့ကမပြောတဲ့အခါကျတော့လမ်းပေါ်မှာထွက်တယ်ဗျာလမ်းပေါ်မှာထွက်ပြီးတော့ရိုးရိုးလှုပ်တယ်ဗျာရိုးရိုးလှုပ်တဲ့မှာလူသူကလူတထောင်စုထားတယ်ဆိုပါစို့အဲ့လူတထောင်ဟာအရှူစင်ဆုံးလူတွေမဟုတ်ဘူးတခါတလေနောက်ဆုံးကြတဲ့လူကရှင်းရင်ကြောရင်လူယုံမာတယောက်ဖြစ်ရင်ဖြစ်နေမယ်ပေါ့အဲ့တော့ယုံရင်ဆံကလုံရင်လုံမယ်ပေါ့ဆိုတဲ့အခါကျတော့အုပ်ချုပ်သူရှူတော့ရကြတော့ဒါတွေကလက်မခံနိုင်ဘူးဆိုတဲ့သဘောကိုရှိပါတယ်စင်ကာပူမှာကြတော့ဥမာ public corner ဆိုတာကြတာအဲ့ဒီနေရာတစ်ခုမှာပဲလုံခွင့်ရှိတယ်လိုင်းစင်တင်ရတယ်တင်ပြီးရင်အဲ့ဒီနေရာမှာလုံရတယ်ရဲတွေကဝန်းရံထားတယ်စောင့်နေတယ်စောင့်နေရပြီးတဲ့အခါကျသူတို့ပြောချင်တာပြောလို့ရတယ်ဥပဒေနဲ့ညီတဲ့စကားကိုပဲပြောလို့ရတယ်ဥပဒေမဲ့လုံးလို့တခုမှမရပါဘူးဗျာ
ဟုတ်ကဲ့တခုလို့ရှိတာကိုနေဦးလင်းစင်ကူနဲ့ရှင်ပြောလို့မရတာတော့စင်ကူကဘလို့ပဲဖြစ်ဖြစ်တစုံတရာတရားဥပဒေစိုးမိုးရေးရှိတယ်ကျွန်တော်မြန်မာနိုင်ငံမှာစင်ကူလို့တရားဥပဒေစိုးမိုးမှုမရှိတဲ့အခြေအနေမျိုးနဲ့တော့တရားရေးကျွန်တော်ရှင်ပြောလို့မရဘူးလို့ဟိုယူဆပါတယ်ဆိုတော့နောက်ထပ်ကျွန်တော်တို့ဒီစာပေးဖို့ဆွေးနွေးထားတာတခုရှိနေပါသေးတယ်ဦးစိန်မောင်ရဲ့စာပါမန်းလောင်ဖတ်ပြပေးပါဦးခင
်ဟုတ်ကဲ့ပါရှင်ဆန္ဒထုတ်ဖော်ခြင်းဆန္ဒပြခြင်းတို့ဟာတဲ့ဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံတိုင်းမှာလူခွင့်ရအဖြစ်သတ်မှတ်ကြပါတယ်။သို့တော့ငြိမ်းချမ်းစွာဆန္ဒပြတာမျိုးဖြစ်ရမယ်။စနစ်တကျဖြစ်ရမယ်။အမုံတရားမပါတဲ့ပယောဂကင်းတဲ့လုပ်ရမျိုးဖြစ်ရမယ်တဲ့။အရေးအကြီးဆုံးကတော့သတ်မှတ်ပြဌာန်းထားတဲ့ဥပဒေစည်းကမ်းစည်းမျဉ်းများနဲ့အညီဖြစ်ရမယ်။အစိုးရရဲ့အာဏာပိုင်များရဲ့ခွင့်မြုပ်အမိန့်ကိုကြိုတင်ရယူထားပြီးဖြစ်ရမယ်ဆိုတဲ့အချက်တွေနဲ့ပြည့်စုံဖို့တော့လိုမယ်လို့ထင်ပါတယ်တဲ့။ပေါ်ပြပါအချက်တွေနဲ့ပြေဆုံးရင်တော့ဆန္ဒပြသူတွေနဲ့အုပ်ချုပ်မှုတာဝန်ရှိသူတွေရဲ့ကြားမှာထိတ်တဲရင်ဆိုင်မှုတွေဖြစ်လာနိုင်မှာမဟုတ်ဘူးလို့ထင်ပါတယ်။ပြေလည်အောင်ဖြေရှင်းရမယ့်နည်းလမ်းနဲ့ဖြေရှင်းနည်းကတော့ဆန္ဒပြသူတွေနဲ့အုပ်ချုပ်မှုတာဝန်ရှိသူအစိုးရကိုစားပြုသူတို့ငြိမ်းချမ်းစွာတိုက်ရိုက်ညှိနှိုင်းဆွေးနွေးဖြေရှင်းကြမယ့်နည်းလမ်းဖြစ်တယ်လို့ထင်ပါတယ်တဲ့။ဒီလိုဖြေရှင်းနည်းကိုဖျက်ဆီးမဲ့ထိတ်တဲရင်ဆိုင်မှုဖက်ကိုဆွဲခေါ်မဲ့အနည်းပြုတ်မဲ့သူတွေလှုံ့ဆော်မဲ့သူတွေရန်သူတွေကတော့လက်မဲကြီးတွေရဲ့ပယောဂနဲ့ပါဝင်လှုပ်ရှားလာမဲ့သူတွေပဲဖြစ်ပါတယ်။ဒီလိုလူတွေပါမလာဖို့ကိုရိုးသားစွာဆန္ဒထုတ်ဖော်သူတွေကစီစစ်ဖယ်ရှားထားဖို့လိုပါလိမ့်မယ်။အုပ်ချုပ်ရေးတာဝန်ရှိသူတွေကလည်းဒီလိုလူမျိုးတွေကိုတော့စီစစ်ဖော်ထုတ်ပြီးတိတိကျကျထိထိရောက်အရေးယူဖို့အလွန်အရေးကြီးကြောင်းထောက်ပြဆွေးနွေးလိုပါတယ်။အစိုးရကိုတိတ်ခါကြအောင်ဖန်တီးလာတဲ့ထောင်တွင်းဆန္ဒပြမှုတွေဖြစ်ပေါ်လာအောင်လှုံ့ဆော်တဲ့နိုင်ငံရေးပယောဂမျိုးတွေကိုတော့တွေ့လာရပြီးဖြစ်လို့အထူးသတိထားစောင့်ကြည့်ကာကွယ်ရမယ့်အချိန်ရောက်လာနေပြီဆိုတာကိုပြည်သူအလုံးသိရှိဖို့တင်ပြဆွေးနွေးလိုက်ရပါတယ်လို့ရေးထားပါတယ်ရှင်
။ Okay. Okay, ဒါကတော့ဒီမိထီလာမျိုးကဥစိန်မော်ရဲ့စာပါ။ဆိုတော့ဒီဥစိန်မော်ရဲ့နောက်ွယ်ဟိုစာထဲမှာတော့ဒီနောက်ွယ်ကပယောဂတွေအနေနဲ့သူထောက်ပြထားတာလည်းရှိပါတယ်။ဆိုတော့ကျွန်တော်တို့ဒီရိုးရိုးသားသားနဲ့ဆန္ဒပြတဲ့လူတွေရှိရဆိုရင်တစ်ချိန်ထဲမှာပဲဒီရှားထဲမှာပဲပြဿနာရှာခြင်းလို့လောက်ပြဿနာမတက်တဲ့အောင်ဖန်တီးခြင်းတဲ့လူတွေလည်းပါလာနိုင်တယ်ဆိုတော့အခြေအနေမျိုးတွေလည်းရှိတယ်ဆိုတော့အမြင်တွေရှိနေပါတယ်။ဆိုတော့ဒီလိုကိစ္စမျိုးတွေပေါ်လာမယ်ဆိုရင်ဒါတွေကိုဟန်တားဖို့တားဆီးဖို့ဒီကိုဆောင်ခါရလို့တက်ကြွလှရှားသူတွေဘက်ကဘလောက်ထိပြင်ဆင်ထားတာမျိုးတွေရှိလဲ
။ဆိုတော့ကျင်းတည်တာကတော့ကျွန်တော်တို့ဆန္ဒပြပွဲကြီးမှာဟိုပါတဲ့လူတွေဟာဆန္ဒပြောတယ်ကျွန်တော်တို့ရဲ့ဘက်တော်သားတွေသူတို့ကတော့ကျွန်တော်တို့ဘက်တော်သားတွေပြောခါမှာကျွန်တော်တို့ရဲ့ value ဟာဒီဒီမိုကရေစီနဲ့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်လူခွင့်ရည်ဒီဆန်နှုံးမျိုးပေါ်မှာပဲကျွန်တော်တို့ရည်တည်တယ်ကျွန်တော်ကဘယ်အစိုးရစတဲ့ဖြစ်ရင်ဘယ်သူစတဲ့ဖြစ်ရင်တဲ့လူလူပေါ်မှာကျွန်တော်တို့မရည်ဘူးကျွန်တော်ကတကယ်ဒီအဲလူရပိုင်ခွင့်ဆိုတဲ့ဒီမျိုးပေါ်မှာပဲကျွန်တော်ရည်တည်ပြီးတော့ဘသူမဆိုဝေလံပြောဆိုတာမျိုးကျွန်တော်လုပ်ပါတယ်ဆိုတဲ့အခါကျတော့ဆန္ဒပြတဲ့နေရာမှာဆန္ဒလူမျိုးဒီသူ့ရဲ့ပြောဆိုဝေလံမှုတွေကိုတားလို့ရတာရှိပါတယ်ဆိုတော့အထူးဖြစ်တော့ဘလူဟာမျိုးတားရတယ်ဆိုတော့သူ့ရဲ့ပြောဆိုမှုဟာဒီလူဖွဲ့စည်းပုံမှာတဟဇတာမဖြစ်အောင်ဆန္ဒပြပြီးပခါကြီးဖြစ်ပွားလာအောင်လှုပ်ဆောင်ပြောဆိုတာနေနောက်တစ်ခုကကြတော့ ဒီကျွန်တော်လူကြီးရဲ့ဒီမတူကြဲပြပုံကိုပါအခြေခံပြီးတော့အဲ့ဒီဟာတွေကိုဒီလူွယ်ကြီးကနေပြီးတော့ဖယ်ပြင်လာအောင်ဒီပြောဆိုတဲ့ဒီအမုန်းစကားတွေဆန္ဒပြောတဲ့ဒီအန်ဒီရှိရဲ့စကားတွေဒါတွေကိုပြောဆိုလာပြီးဆိုရင်တော့ကျွန်တော်တို့ဟာအဲ့ဒီဆန္ဒပြပွဲမှာပြောဆိုတဲ့သူတွေမဖြစ်မီတားဆီးရမှာဖြစ်ပါတယ်အဲ့လိုမှမဟုတ်ဘူးနဲ့ဒီလိုအစိုးရကိုဝေဖန်တာဆန္ဒဒီလိုမျိုးဒီကုမ္ပဏီတွေရဲ့ဒီစက်ယုံတွေကိုကျွန်တော်တို့ကကံကွက်ဆန္ဒပြတဲ့ဟာမျိုးဆိုရင်ကျွန်တော်မဖြစ်မနေခွင့်ပြုပေးရမှာဖြစ်ပါတယ်ပြီးတော့လည်းလက်ရှိအခြေအနေရဒီဒီဒီလက်ရှိငင်းချူချီဥပဒေကိုအားလုံးသိတဲ့အချိန်မှာကျွန်တော်တို့ဟာအကြောင်းကြားရုံနဲ့အဆင်ပြေတယ်လို့ရေးထားတော့လည်းပဲဒီနေ့အချိန်မှာအကြောင်းကြားရုံနဲ့မပြီးပဲနဲ့ပြီးတော့ဘယ်နေရာတွေမှာမပြရအောင်ဥမာဆိုရင်ဒါအခုဘလောကဖြစ်အခုလည်းတော့ဖြစ်နေတဲ့ဒီကရင်ဒီပြည်နယ်ကြားပြည်နယ်မှာပေါ့နော်ကြားပြည်နယ်မှာဆိုဘယ်နေရာမှာမပြအောင်ဆိုပြီးတော့ပြည်နယ်အစိုးရကနေပြီးတော့ဒီမြို့နယ်ရဲ့အနာဘိုင်းနဲ့အဆင်ထုတ်ပြန်ထားတဲ့ဒီကြတဲ့အများကြီးထွက်လာတယ်ဘာသာဒါအခုဘုဇုံကြီးနဲ့ပတ်သက်ပြီးဖြစ်နေတဲ့ကိစ္စရက်တွေပေါ့အဲ့တော့ဒါဆိုရင်ဒီပြည်တော်စုအစဉ်အစိုးရပြည်တော်စုအစဉ်လွတ်တော်ကတော့ဒီအစိုးရကိုယ်တိုင်ကြာခန့်ထားတဲ့ဒီဥပဒေတရက်ကိုပြည်နယ်အစိုးရတွေတိုင်းပြည်သားတွေအစိုးရတွေကဘလို့ခင်လို့အမိန့်ကြီးထုတ်ပြန်ပြီးတော့ဒီဥပဒေဘောင်ကျော်လွန်ပြီးဆောင်ရွက်တဲ့ကိစ္စရက်တွေကိုလည်းယနေ့ချိန်ထိတိုင်းမပြေလည်အောင်မဖြေရှင်းနိုင်နေဘူးလို့ကျွန်တော်တို့ကမြင်နေနောက်တစ်ခုကကြတော့ဆန္ဒပထမတစ်ယောက်ရှင်းလင်းတဲ့အချိန်မှာဒီရှင်းကူဥမာပေးတာကိုကျွန်တော်တို့ကတွေ့ရတယ်ရှင်းကူဟာဒီဒီမိုကရေစီနဲ့ပတ်သက်ရင်ကျွန်တော်တို့ဆန်ထားလို့ရတဲ့နိုင်ငံမဟုတ်ပါဘူးရှင်းကူကတို့အတူစီးပွားရေးရာခွင့်ပြုတတ်တဲ့နိုင်ငံဟုတ်ကောင်းဟုတ်ပါလိမ့်မယ်တို့တော့လည်းပဲဒီမိုကရေစီနဲ့ပတ်သက်ရင်ဒီသူတို့စီမှာလည်းဖန်ဆီးခံထားတဲ့တက်ကြွလှုပ်ရှားသူတွေအများကြီးရှိတယ်ပေါ့နော်နိုင်ငံရေးဓမ္မတွေအများကြီးရှိတယ်အခုကကြတော့ဆန္ဒပြောလို့အဲ့လိုတွေမှာဒီဆန္ဒပြပွဲတစ်ခုကိုအပြင်ကနေလာပြီးရုံးရင်းစကန်ဖြစ်အောင်လုပ်တာဆန္ဒပြောအနောက်ရှက်ဖြစ်ပြောင်းလောက်တာဆိုရင်အဲ့ဒီဟာကိုဥပဒေကြောင်းအရဆန္ဒပြတဲ့သူတွေကိုအကာအကွယ်ပေးရမယ်အဲ့ဒါကိုရေးရချက်ချင်းကြည့်ရှင်းရမယ်ဆိုတော့အဲ့လိုမဟုတ်ရင်တော့ဆန္ဒပြောတဲ့ဒီစုပူရတဲ့အကျန်းဖက်တာတွေဂျိုးရင်းစံကဖြစ်တာတွေတော့ဒါဖြစ်လာနိုင်တယ်ပေါ့ဒါကကျွန်တော်ကဆန္ဒပြတဲ့သူတွေတာဝန်လုံးဝမဟုတ်ပါဘူးဒါဟာဆန္ဒပြတဲ့သူတွေကိုရေးကပဲဒီလိုအကာအကွယ်ပေးဖို့အတွက်ဒီလိုစုပူမှုတွေမဖြစ်အောင်ရေးကပဲဥပဒေနဲ့စနစ်တကျအကာအကွယ်ပေးပြီးဖြည့်ရှင်းပေးရမယ်တာဝန်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဆောင်ကဆွေးနွေးရခြေစူပါကျွန်တော်တို့ဆွေးနွေးပွဲကိုစာရေးသားပြဖို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
အခုလောကျွန်တော်တို့နိုင်ငံမှာဆန္ဒဖော်ထုတ်ပွဲတွေမကြာခဏပေါ်ပေါက်နေတဲ့အကြောင်းတွေကိုသတင်းမီဒီယာတွေကရောလူမှုကွန်ရက်တွေကပါကြားသိနေရပါတယ်ဆန္ဒဖော်ထုတ်ပွဲတွေကိုကြည့်ပြန်တော့လဲတက်မတော်ထောက်ခံပွဲတွေခြေဥ်မပြင်းစင်ရေးနဲ့ပြင်းစင်ရေးထောက်ခံဆန္ဒပြပွဲတွေမိမိတို့ရဲ့အခွင့်အရေးနဲ့တရားမျှတမှုရရှိရေးဆန္ဒဖော်ထုတ်ပွဲတွေကနေသတင်းမီဒီယာလွတ်လပ်ခွင့်ရရှိရေးဆန္ဒဖော်ထုတ်ပွဲတွေအဆုံးလင်မှာပဲဒီဆန္ဒဖော်ထုတ်ပွဲတွေအများပြားပေါ်ပေါက်လာတဲ့အဓိကအကြောင်းရင်းကစနစ်ဆိုးကိုဖတ်တွယ်ထားတဲ့လူတစုတစ်ဖွဲ့ရဲ့မညီမျှတဲ့စီမံခန့်ခွဲမှုတွေကြောင့်ဆိုတာထင်ရှားနေပါတယ်ဒီလောက်အများပြားလုံးတဲ့ဆန္ဒဖော်ထုတ်ပွဲတွေကိုအစိုးရအနေနဲ့တစ်ချိန်တည်းတစ်ထိုင်တည်းဖြည့်ရှင်းဖို့ရန်2008နာဂက်ခြေဦးကကန့်လန့်ခံနေသလိုပြည်ထရေးတရားစီရင်ရေးဥရေပြည်အပိုင်းတွေမှာလည်းအစိုးရအနေနဲ့အပြည့်အဝမထိန်ချုံနိုင်သေးတာကြောင့်လို့ပဲယူဆမိပါတယ်။နောက်ပြီးလွတ်တော်ကိုယ်စားလှယ်တွေအပိုင်းမှာလည်းဥရေပြင်ဆင်ဖြည့်ဆွက်ရေးအပိုင်းတွေမှာအားနည်းချက်တွေရှိနေတယ်လို့ယူဆမိပါတယ်။အထူးသဖြင့်ပြည်ထရေးအနေနဲ့စစ်ကောင်းဆောင်တွေရဲ့အကျိုးစီးပွားနဲ့အခွင့်အာဏာတွေကိုထိပါလာမဲ့ဆန္ဒဖော်ထုတ်ပွဲတွေကိုအင်အားသုံးနေနေဖြုတ်ခွင်းကြပါမယ်။အစိုးရအပေါ်မကျေနပ်တဲ့ဆန္ဒဖော်ထုတ်ပွဲတွေလူမျိုးရေးဘာသာရေးပဋိပက္ခတွေဖြစ်ပွားအောင်လှုံ့ဆော်ဆန္ဒဖော်ထုတ်ပွဲတွေကိုတော့အကာအကွယ်တောင်ပေးထားကြတာကထင်ရှားနေပါတယ်အထင်ရှားဆုံးကတော့မဘာသာဆရာတော်ဥဝေသူကဘလို့မှနိုင်လို့မရတဲ့လွတ်တော်တဲကအစိတ်သားတွေကိုဖျားလို့ကိုးကွယ်တင်ကြောင်ဟောပြောယုံနေမကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်အမေစုကိုလည်းယဟန်ပါဇက်နဲ့မထိုက်တန်တဲ့မိုက်မိုက်ရန်ရန်ပြောဆိုပြီးပဋိပက္ခတွေဖန်တီးနေတာတောင်ပြည်ထရေးကဟန်တားခြင်းမရှိတဲ့အချက်ပါပဲခင်ဗျာ
ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါဆိုတော့သူ့စာမှာတော့ဒီမြန်မာနိုင်ငံပြည်ထောင်တိုင်းမှာဒီနောက်ဆုံးဒီဘူရာစိုက်တယ်လို့ပဲပြောရမလားမသိဘူးဖွဲ့စည်းပုံချက်တဲကိုသူကထောက်ပြထားတာရှိပါတယ်ဆိုတော့ကျွန်တော်ဥပဒေရှိတော်ကနေဆရာဦးသိန်းသန်းဟိုဆွေးနွေးစေချင်ပါတယ်အခုတခုရှိတာဖွဲ့စည်းပုံပြင်ဖို့ဆိုတာလည်းလက်တလုံးမှာဖြစ်လာအောင်မဟုတ်သေးဘူးဆိုတော့ဒီလိုအခြေအနေမျိုးမှာအခုလိုဟိုဆန္ဒပြဝဲတွေမှာငြင်းငြင်းငြင်းဆန္ဒပြတဲ့နေရာမှာထိတ်ထိတ်ပြဿနာမျိုးတွေပုံမလာအောင်ဖြည့်ရှင်းလို့ရနိုင်မယ်တခြားနီလန်ရောဗာများမြင်မိလဲဆရာ
အဲ့ဒါဥပဒေကိုလေးစားလိုက်နာဖို့ဆိုတဲ့ချက်ကြီးကခုနကကျွန်တော်ပြောရတဲ့ချက်ထဲမှာနှစ်ဖက်စလုံးကအဲ့ဒါပဲလေ။ဟောခုနကဟိုမောင်တသနာပြောတာလည်းဟိုသဘောတူရမယ့်အပိုင်းကြီးအများကြီးပါပါတယ်။ဆက်လို့ပဲပေါ့ဗျာ။ဟိုတို့လူချင်းနဲ့ဒီဒီဒီအပိုင်းမျိုးတွေ orientation ကိုတွားနေတဲ့ဈာန်ချောင်းဆိုရင်ဟိုဘာမှပြဿနာမရှိဘူး။ဒါပေမဲ့တို့လူချင်းနဲ့တို့မလူချင်းဘူးတို့အထိခိုက်နိုင်တဲ့အပိုင်းတွေဆိုရင်ဆန္ဒပြဖို့ကိုကိုကင်းတဲ့အပိုင်းတွေကဒီသူတွေရဲတဲ့အပိုင်းတွေက ဟိုအကျန့်ဖက်နေနေတာဗာညာဒါလိုတွေရှိဟိုတစ်ဖက်ကဆန္ဒပြတဲ့ဘက်ကအကျန့်ဖက်လို့နေနေရလို့ကျွန်တော်မဆိုလို့ပြ။အဲ့တော့အဲ့ဒီလိုအမျိုးသားကွဲပြားနေတာတွေရှိတော့ကြေတနာကကျွန်တော်တို့အစိုးရကလည်းပဲခုနကတောင်းချစ်ကိုယ်စည်းပုံရအကုန်လုံးကိုမကိုင်းနိုင်ဘူး။ဒီအုပ်ချုပ်ရေးရန်တဲ့အခုတော့ဓာတ်တော်ကံဟဲလို့ဆိုတာသူသူရဲ့အုပ်ချုပ်ရေးဥပဒေကဏ္ဍသမ္မတနဲ့အောင်ရောက်သွားလေ။အရင်တုန်းကဆိုရင်ခုနကပြောတဲ့အတိုင်းနဲ့တစ်ထောင်ဒီ2012ရင်းစုစီကဘလို့ခွင့်ပေးပြီးသူတို့ခွင့်ပေးနေမှာပြီးတာအခုခွင့်ပြုမှာပြုတာဆိုတော့ဥပဒေရဲ့အထက်ကသူတို့ကရှိနေအဲ့တော့ဥပဒေကိုလေးစားလိုက်နာလို့ရှိရင်အုပ်စိုးသူကဆန္ဒပြတဲ့ဘက်ကဥပဒေကိုလေးစားလိုက်နာလို့ရှိရင်ခုနဒီပြောသလိုပဲဒီဘိုင်ယန်စော်ကတွေနော်ဒီအဘိုးဒီယာတွေနဲ့တို့တို့လုံးစော်တာမျိုးဟုတ်ပဲနဲ့မိမိခွင့်ရတဲ့မိမိအခြေခံခွင့်ရတဲ့ကြမ်းကုန်ဒီတင်ပြတာဟာမျိုးနဲ့လေးစားလိုက်နာခဲ့မယ်ဆိုရင်တော့ဒါကျွန်တော်တို့ကတနာမကက်ဆင်းနဲ့လုပ်နိုင်တယ်လို့ပြောတယ်
ဟုတ်ကဲ့ပင်နိုင်ဆွေးနွေးခဲ့ကြတဲ့လူခွင့်ရေးရှင်တွေဦးသိန်းတန်းအတန်ဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခကိုရင်ပါဝင်ဆွေးနွေးတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ဒေါက်တာရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လွှင့်ရေးမှူးမဆုမွန်နဲ့ကိုအောင်လည်းဦးတို့စီစဉ်တင်ဆက်ပေးထားတဲ့ဒါရိုက်လိုင်းစီစဉ်ကိုဒေါက်တာရှင်တွေနားဆင်ကြကြတာဖြစ်ပါတယ်ဒါရိုက်လိုင်းစီစဉ်ကိုပတ်စဉ်အင်္ဂါနေ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်ရှင်
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ခန်းနာတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဖီရီကလည်းတင်းနေနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တရားထုံးလင်းပြီးနေပါတယ်။ညနေပိုင်းတန်လေးစီစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိတင်ဆက်ပေးသွားအောင်ပါပါ။သတ္တရှင်တွေအနေနဲ့ VOA ရဲ့အတန်းလေးစီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ချန်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တည်သိချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ကိုရိုနာဆိုရမြန်မာနိုင်ငံတကာသတင်းကြေကျုပ်ကိုမတ်တိန်ထက်ကကြေညာပေးပါမယ
်။အမေရိကန်နဲ့အီရန်ချာတင်းမာမှုတွေဆက်ဖြစ်နေချိန်ပါရှန်ပင်လယ်ကွေ့အပေါ်ကပြန်တက်မှုတွေမှာသတိထားအသုံးပြုဖို့အမေရိကန်ရက်ဖက်လေးချောင်းလိုင်းတွေကိုအမေရိကန်တန်တမန်တွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုလေးချောင်းပြန်တက်မှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ကသတိပေးချက်ကိုပထမဆုံးထုတ်ပြန်ခဲ့ပြီးတဲ့နောက်နှစ်ရက်အကြာကူဝိတ်နဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE တို့ကအမေရိကန်တန်တမန်တွေကစနေနေ့မှာအခုလိုသတိပေးလိုက်တာဖြစ်ပါတယ်။အီရန်နေနဲ့စီးရီးပရိပခကိုမလိုလားတာကြောင့်ဒေတာရင်းစစ်ဖြစ်လာနိုင်ခြေတွေကိုပယ်ချတယ်လို့အီရန်ထိပ်တန်းတန်တမန်တွေကစနေနေ့မှာပြောတဲ့အကြောင်းအစိုးရပိုင် IRNA သတင်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းအမေရိကန်နဲ့အီရန်ကြားစီးရီးတင်းမာမှုတွေမြင့်တက်ခဲ့ပြီးအမေရိကန်အီရန်ပရိပခဖြစ်လာနိုင်ခြေရှိတဲ့အပေါ်စိုးရိမ်မှုတွေတိုးလာတာဖြစ်ပါတယ်။အရှေ့လေပိုင်းဒေတာရင်းတင်းမာမှုတွေတိုးနေချိန်မှာပဲ Exxon Mobil လုပ်ငန်းကြီးကအီရန်နိုင်ငံဘာစရာပြည်နယ်ရေနံလုံခြုံရေးတွေကနေသူ့ရဲ့နိုင်ငံခြားသားအလုပ်သမားတွေကိုဘေးကင်းရာရွှေ့ပြောင်းပေးထားပါတယ်။ပြီးခဲ့တဲ့တောက်ကြံတဲ့စနေနေ့အစောပိုင်းတို့မှာဝန်ထမ်းတွေကိုဒူဘိုင်းနောက်ဘာစရာပြည်နယ်တွင်းကအင်ညာဝင်းတစ်ခုမှာရွှေ့ပြောင်းပေးထားတာဖြစ်တယ်လို့အီရန်အကြီးအကဲအစိုးရတာဝန်ရှိသူတို့နဲ့တခြားသတင်းရှင်မြစ်၃ခုတို့ကနေ Reuters သတင်းအေဂျင်စီကိုပြောဆိုထားပါတယ်။ဩစတြေးလျနိုင်ငံမှာလက်ရှိအာဏာရကွန်ဆာဗေးတစ်ပါတီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကတတိယမြောက်သက်တမ်းအဖြစ်စနေနေ့ရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်လူတွေအံ့အားသင့်သွားစေပြီးအများကထင်ကြေးပေးနေတဲ့ဗဟိုလက်ဝဲရင်းဝါဒီပါတီကတော့အာဏာနဲ့လှမ်းဝေးသွားပါတယ်ရှင်
။ဒင်းကြီးချက်ကိုမတင်ကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်စီစဉ်ထုတ်လုပ်မှုကတော့ကုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောက်ကန်ချန်ဖြစ်ပါလိမ့်။ကျွန်မအီတန်စင်ပါရှင်။ဖီယိုအမေရိကန်တန်ညနေခင်းမြန်မာဘာသာစီစဉ်နေကြတော့ညနေ6:00ခွဲကနေ9:00အထိလိုင်းတူမီတာ16.25ဒုကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။နာဆင်တဲ့တော်တာရှင်ပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်ပေါင်းအောင်မြင်ပျော်ရွှင်တဲ့နေ့တွေဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.